Welcome to the Voice of America in Burmese.
Washington Review American Tangani, Natanasin Septimala Nasekonia, Tening Rene Menekin season ago, Nemasa Nodimina Chamarigani Konanaiti, Langomida Nasali Lizen and Hazette, Langomida Dia Goose Rugani, Tom and Penny Valley, Jamal Kimutapa, Dimenekin the Hindu Gunyaway on it to Pilta Pibame. American Tirosu, New York Dinema, COVID 19 Akusa Kayaduha, Tazani Danile Mabe, the town Jopian Titorgevari, Taha Junga Nayaniga Savi Day at Akusa Kayadu Ishitre, Permazum Jinchen at Tianya Laraba, the Yoga Akusa Muha bigger at the Empire Dream, the Chibi Tula Rapchibi, Taha Jangrin at Siboy Lungandri, Jampi Pungera Jampchen and Mare, the Nego Akusa Kayadu Chowyajo Shini Agani, bigger at Baga, Tianya, the Nego Shia Joti Tula Rapchibi, Sunny Nigar, Goose Candle, the Tangio Shirelo, New York Kine Ochoyenhu, Andrew Gumoga Piovare, Taha, Tajaniga, Yoga Boshimishi, Rayo Sese to the Tainibama Trigera Tibi, Tila Gandri Nene, Nakamzi Tajabu, Lujan Kakawa Nijabune, Les Sibu Lumu, Yoga Mapian Bong, Gawain and Nilandigo, Laina Chabule, Panja Kevale, Kavadalo, COVID 19 Goose Candle, Sunny Nima, Those in the Tangwage of Shibi, တေဆုံးအတူကတန်းနီးပါးရှိနေပြီလို့အမေရိကန်ဂျွန်ဟော့ကင်းစ်တက္ကသိုလ်ကကောက်ရစစ်တမ်းမှာဖော်ပြပါတယ်။ကူးစက်မှုအများဆုံးကအမေရိကန်နိုင်ငံဖြစ်ပြီးအကူးစက်ခံသူ9000ကျော်နဲ့တေဆုံးအတူ2000ကျော်ရှိပါတယ်။ဒုတိယအများဆုံးကအိန္ဒိယဖြစ်ပြီးအကူးစက်ခံသူ6000နီးပါးရှိတယ်လို့တတိယအများဆုံးကကူးစက်သူ4000ကျော်ရှိတဲ့ဘရာဇီးပါ။ရုရှားနိုင်ငံမှာစနေနေ့တည့်အထက်မှာပဲကိုရိုနာဗိုင်းရပ်စ်အကူး ဒါဟာဇွန်လ22ရက်နေ့ကစကြင်တရက်တွင်ကူးစက်မှုအများဆုံးဖြစ်ကြောင်းနဲ့စနေနေ့အထိဆိုအကူးစက်ခံသူတတန်းကျော်ရှိနေတယ်လို့အစိုးရခံစားမှာဖော်ပြပါတယ်။တောက်ကြန်လေးတုန်းကတော့တရက်တွင်ကူးစက်ခံသူက 9,000 ကျော်ရှိခဲ့တာပါ။ဒီရောဂါနဲ့တည်ဆုံးရသူကလည်းစနေနေ့မှာ169ယောက်ရှိတဲ့အတွက်ကူးစုစုစုပေါင်းတည်ဆုံးသူ 2,000 ကျော်နေပါပြီ။အခုလိုဒီရောဂါကူးစက်မှုတွေတိုးလာနေပေမဲ့ရောဂါမပြန့်ပွားအောင်ကန့်သတ်မှုတွေတင်းတင်းကြပ်ကြပ်ချထားဖို့အစိုးရမှာအစီအစဉ်မရှိဘူးလို့ရုရှားဆိုကပြောခွင့်ရ Dmitry Peskov ကတောက်ကြန်လေးကပြောပါလိမ့်။ John Hopkins တက္ကသိုလ်ကကပ်ယူတဲ့စစ်တမ်းအရရုရှားဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုသရုပ်ထအများဆုံးဖြစ်ပါတယ်။ပြီးခဲ့တဲ့လရွေးကောက်ပွဲမှာမဲမတမမှုတွေလုပ်တဲ့ဆိုပြီး Belarus သမ္မတ Alexander Lukashenko ကို Minsk မြို့ထဲမှာဆန္ဒပြနေကြပြီးစနေနေ့ကတော့ဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေရဲဖန်ခံခဲ့ရပါတယ်။ဆန္ဒပြသူအမျိုးသမီးအုပ်စုတစုကတော့ရွေးကောက်ပွဲမှာအတိုက်ခံခေါင်းဆောင်ဆဗက်တလနာတရှန်နော့စကာယာအနိုင်ရတာဖြစ်ကြောင်းပြောကြရင်ဆဗက်တာသာသူတို့ရဲ့သမရဖြစ်ကြောင်းကြွေးကြော်ခဲ့ကြပါတယ်။ရဲကဆန္ဒပြသူအများအပြားကိုဗန်ကားတွေထဲဆွဲသွင်းခဲ့တယ်လို့အနားမှာရှိတဲ့ဆန္ဒပြသူတွေကိုလည်းဖမ်းဆီးခဲ့ပါတယ်။ရွေးကောက်ပွဲမှာလူကာရှန်ကိုမဲများစုနဲ့အနိုင်ရတယ်လို့အာဏာပိုင်တွေကြေညာခဲ့ခြင်းကစပြီးဘယ်လာရုစ်လမ်းတွေပေါ်မှာဆန္ဒပြမှုတွေနဲ့မတည်မငြိမ်ဖြစ်နေတာပါလူကိုချန်ကိုကတော့ဒီရွေးကောက်ပွဲမဲမတမမှုရှိရဆိုတာကိုရောဆန္ဒပြသူအများပြားဖမ်းဆီးတာတွေလူခွင့်ရချိုးဖောက်မှုတွေရှိနေတယ်လို့တိုက်ခံရပြောကြားချက်ကိုလက်မခံပယ်ချထားတာပါစနေနေ့ကဆန္ဒပြပွဲအတွင်းအဖမ်းခံရတဲ့သတင်းတောက်6ရောက်ကိုတော့ချက်ချင်းပဲပြန်လွှတ်ပေးခဲ့တယ်လို့ဘယ်လာရုစ်သတင်းတမများအသင်းကပြောပါတယ်ဆန္ဒပြသူတွေကိုဖမ်းဆီးတာအတွက်ရှုံချကြောင်းအတိုက်ခံခေါင်းဆောင်ကကျင်းညာချက်ထုတ်ပြန်ပြောဆိုပါတယ်လူကာရှန်ကိုကပုဒ်တဖူးနေမှာသူ့ရဲ့ဆက်သမမြောက်သမရတက်တန်းအတွက်ကျန်းသစ္စာချင်းဆိုတဲ့အခမ်းအနားကိုချိုးတင်မပြောကြားပဲပြုလုပ်ခဲ့တဲ့နောက်ချက်ချင်းဆိုရလို့ပဲလူထောင်ပေါင်းများစွာဟာမြို့တော်မင်းစတာလမ်းမတွေပေါ်ထွက်ပြီးဆန္ဒပြခဲ့ကြတာပါယူကရိန်းနိုင်ငံမှာလူပေါင်း26ဦးသေဆုံးခဲ့တဲ့စစ်လင်းပြစ်ကြတဲ့အကြောင်းရင်းကိုသိအောင်တမတ်တမတ်ကြတဲ့စုံစမ်းစစ်ဆင်မှုချက်ချင်းလုပ်ဖို့သမရဗိုလိုဒီမီယာဇယ်လန်စကီကစနေနေ့မှာပြောကြားလိုက်ပါတယ်လေသက်တန်းသားတွေလိုက်ပါလာတဲ့စစ်တပ်တန်ယူပို့ဆောင်ရေးလေယာဉ်ဟာယူကရိန်းအရှေ့မြောက်ပိုင်းအဝေးပြေးလမ်းမကြီးနားမှာတောက်ကြံညနေကပြတ်ကျခဲ့ပြီးမိလောင်ပောက်ကွဲခဲ့တာဖြစ်ပါလေ။လေယာဉ်ပေါ်မှာတန်တန်းသား20နဲ့လေယာဉ်အမှုတန်း9ဦးလိုက်ပါလာတာဖြစ်ပြီးကျောင်းသားတဦးသာအသက်ရှင်ကျန်ရတယ်လို့ယူကရိန်းအရေးပေါ်ဝန်ဆောင်မှုဌာနကပြောပါတယ်။သမ္မတဇယ်လန်စကီကတော့ယူကရိန်းဟာအဖို့တန်သား26ကိုဆုံးရှုံးခဲ့ရတာဖြစ်ပြီးဒီလေယာဉ်ဘာကြောင့်ပြတ်ကျလဲဆိုတာသိအောင်ချက်ချင်းလုပ်ဖို့နဲ့ဒီဆန္ဒဆက်ဆဲမှုဟာမျက်နှာမလိုက်တဲ့တမတမချက်ချက်ရှိဖို့သူ့ Facebook ကပြောကြားခဲ့တယ်လို့စနေနေ့ကိုလည်းအောက်မေ့ပွဲနေ့ဖြစ်ကျင်းပခဲ့ပါတယ် EN26 Antonov Lane ဟာလေ့ကျင့်မှုလုပ်နေတာဖြစ်ပြီးပြန်ပြီးမြေပေါ်ဆင်းသက်ဖို့လုပ်တင်မှာပြတ်ကျခဲ့တာလို့ယူကရိန်းကာကွယ်ဝင်ကြီးဌာနကပြောပါတယ်။ဒါ့အပြင်ဒီလင်းရဲ့ပြန်တမ်းမှုဆိုင်ရာချက်လက်တွေကိုမှတ်တမ်းတင်တဲ့ Black Box တွေလည်းရထားပြီလို့ပြောပါတယ်။ဒီ engine နှလုံးတက်လင်းမှာဘယ်ဘက်ကအင်ဂျင်ချုပ်ရင်းမှုရှိလာတဲ့အတွက်ပြန်ဆင်းဖို့အဖွဲ့ခေါင်းဆောင်ကအမိန့်ပေးခဲ့ပြီး5မိနစ်ကြာမှပဲလင်းရင်ပြတ်ကျတာဖြစ်ကြောင်းလုံခြုံရေးဆိုင်ရာတာဝန်ခံတွေကပြောပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 ဘိုင်းဒိုမီတာ40 kHz 8.13ဘိုင်းဒိုမီတာ51 kHz 5859နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
့်။ကျွန်တော်ညောင်ဝဲအောင်ပါခင်ဗျာ။တင်းငွေတွင်နေမနေ့ကင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်။မြန်မာနိုင်ငံမှာဒီရက်ပိုင်းတည်းကိုဗစ်ကူးစက်မှုတိုးလာတာကြောင့်ပြည်သူတွေစိုးရိမ်တော့ကများနေတာကိုရှင်းချဖို့အစိုးရကနီလန်းပေါင်းစုံရှာကြံလှုပ်ဆောင်နေတယ်လို့COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားဗဟိုကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားပါတယ်။ COVID ကာယရောဂါဆိုင်ရာသိသင့်တဲ့အချက်လက်တွေနဲ့စောင်းရန်ရှောင်းရန်နီးလန်းတွေကိုကျွမ်းကျင်ပညာရှင်တွေနဲ့မေးမြန်းနိုင်မဲ့အစီအစဉ်ကိုဒါမဲ့သတင်းပတ်တွေစတင်မှာဖြစ်ကြောင်းနိုင်ငံတော်ကလှုပ်ဆောင်ချက်တွေကိုရှင်းပြတဲ့တောက်ကြနေမိကွန်းမှာဒေါက်တာဆန်းစုကြည်ကထည့်သွင်းပြောကြားသွားတာပါ။
ဒီလိုတွေအခုအချိန်မှာစိုးရိမ်ကြောင်ကြောင်မှုတွေကိုကြားဆင်းနိုင်တော့ကြားနိုင်အောင်လို့အခုဆိုရင်ကျွန်တော်တို့ကိုကူညီနေတဲ့အကြံပြုပေးနေတဲ့သမားတော်ကြီးတွေလည်းရှိပါတယ်။အဲ့သမားတော်ကြီးတွေနဲ့ကျွန်တော်တို့ရဲ့ကျန်းမာရေးဝန်ကြီးအဖွဲ့ကတာဝန်ရှိပုဂ္ဂိုလ်တွေနဲ့ဒီနောက်ပတ်ကနေစပြီးတော့တပတ်ကို၃ကပေါ့နော်အင်္ဂါဗုဒ္ဓကျာသီနေ့မှာကိုဗစ်အကြောင်းသိကောင်းစရာဆိုပြီးတော့အမေးဖြေခန်းတာလေးတခုလုပ်ပါမယ်။အဲ့ဒီမှာဆိုရင်ကိုမေးချင်တဲ့မိခွန်းတွေကိုကျမရဲ့ဝန်ကြီးဌာန Facebook ကိုပို့ပါ။ပို့ပြီးတော့အဲ့ဒီအနေနဲ့ဆီစစ်ပြီးတော့ဒီအဖွဲ့အနေနဲ့ဖြေပေးပါမယ
်။ဒါ့အပြင်ကိုဗစ်ဖြစ်နေတယ်လို့တန်တရားဝင်လာရင်ဆေးမီးတို့တွေနဲ့ကိုဗစ်သားကိုကုမနေပဲ။တက်ဆိုင်ရာဆေးရုံဆေးခန်းတွေမှာအ мян သွားရောက်ဆစ်ဆေးကုသမှုခံယူဖို့ကိုလည်းသူကတိုက်တွန်းပါလေ။ဒီတော်တွင်ကျမရဲ့အာဂစားဤဝန်ကြီးဌာနကလည်းကိုဗစ်ကူးစက်တဲ့အတီးပြုတ်လူနာနဲ့သေဆုံးမှုစီးရင်ကိုတနေ့တာအတွက်ည၈နာရီမှသာစုပေါင်းထုတ်ပြန်သွားတော့မယ်လို့စနေနေ့မနက်ပိုင်းကကြေညာပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုရုတ်တရက်များနေခြင်းမှာကျန်းမာရေးဌာနကတနေ့ကို2ကြိမ်ကနေ3ကြိမ်သတင်းတွေခွဲပြီးထုတ်ပြန်နေတဲ့အပေါ်ပြည်သူတွေရဲ့ဝန်ပံမှုရှိလာပြီးနောက်အခုလိုလှုပ်ဆောင်လာတာဖြစ်ပါတယ်။စနေနေ့ည၈နာရီစီးရင်အရမြန်မာနိုင်ငံမှာကိုဗစ်ကူးစက်ထားသူပေါင်း1000နီးပါးရှိပြီးကိုဗစ်ကြောင့်သေဆုံးသူ198ဦးရှိသွားပါပြီခင်ဗျာ။အိန္ဒိယနိုင်ငံကထုတ်မဲ့ COVID-19 ကာကွယ်ဆေးပမာဏဟာတကမ္ဘာလုံး COVID တိုက်ဖျက်ရေးအတွက်အလွန်လောက်ရရှိနိုင်မှာဖြစ်တယ်လို့ဝန်ကြီးချုပ်နရန္ဒရာမိုဒီကအာမခံပြောကြားလိုက်ပါတယ်။85နှစ်ပြည့်ကုလသမဂ္ဂအထူးထွေညီလာခံကိုပေးပို့တဲ့စနေနေ့ဗီဒီယိုမိကွန်းမှာသူကထည့်သွင်းပြောကြားသွားတာပါ။အိန္ဒိယက COVID ကာကွယ်ဆေးစမ်းသပ်မှုဟာအဆင့်3ကိုရောက်နေပြီးလူအများအပြားနဲ့စမ်းသပ်မှုတွေကနေထိရောက်ဘေးကင်းပြီးစမ်းသပ်မှတ်ချက်ရှိတဲ့ကာကွယ်ဆေးအဖြစ်အတည်ပြုလာနိုင်မယ်လို့ယုံကြည်ကြောင်းကာကွယ်ဆေးဖြန့်ဝေပေးဖို့လိုအပ်တဲ့နိုင်ငံတိုင်းအတွက်ဆေးသူလောင်ရေးနဲ့အေးအေးခန်းကြီးအတွက်ပါအကူအညီပေးသွားနိုင်ကြောင်းဝန်ကြီးချုပ်မိုဒီကပြောပါတယ်။သိပ္ပံပညာရှင်တွေကအတည်ပြုချက်ပေးတာနဲ့အိန္ဒိယနိုင်ငံကကိုဗစ် -19 ကာကွယ်ဆေးအမြောက်အများထုတ်ဖို့အစဉ်သင့်ရှိကြောင်းမိုဒီကပြီးခဲ့တဲ့ဩဂုတ်လတည်းမှာပြောကြားခဲ့တာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းလူတွေတက်နိုင်ပြီးနေရာတိုင်းမှာဝယ်ယူလို့ရနိုင်မယ်။ပြည်သူကာကွယ်ဆေးတရပေါ်ပေါက်လာဖို့တွန်းအားပေးခဲ့ပေမဲ့တချို့နိုင်ငံတွေဟာသူ့ပြည်သူတွေအတွက်သာရည်ရွယ်ထုတ်နေတာအတွက်စိတ်ပြက်မိကြောင်းတရားမျှတမှုမရှိကြောင်းအင်ဂါနီကပြောပါတယ်။တကမ္ဘာလုံးကပြည်သူတွေကိုကိုဗစ်ကာယရောဂါကနေအကာအကွယ်မပေးနိုင်သေးတော့ဘယ်သူတဦးတယောက်ကမှဒီကာယရောဂါကနေလွတ်မြောက်မှာမဟုတ်ကြောင်းဂူတာရက်စ်ကပြောကြပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလက်ခံထားရတဲ့မြန်မာနိုင်ငံဘက်ကထွက်ပြေးလာသူနိုင်ငံမဲ့ရိုဟင်ဂျာမွတ်စလင်တွေနေရပ်ပြန်နိုင်ရေးဝိုင်းဝန်းအဖြေရှာပေးကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကနိုင်ငံတကာကမြစ်တမ်းရက်ခံလိုက်ပါတယ်။ယူရောမျိုးကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့85နှစ်ပြည့်ကုလအထွေထွေညီလာခံကိုပေးပို့တဲ့စနေနေ့ဗီဒီယိုမိကွန်းမှာဇဂပြန်ကတဆင့်ရှိတ်ဟာစီနာကအခုလိုပြောကြားသွားတာ
ပါ။ More than 3 years have elapsed. Not a single Rohingya could be repatriated. The problem was created by Myanmar. I request the international community to play a more
effective. ရခိုင်ပြည်နယ်က2019အကြမ်းဖက်မှုလှိုင်းကြောင့်ထွက်ပြေးလာရတဲ့ရိုဟင်ဂျာတပ်သန်းကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားရပြီး ဒီပြဿနာကိုမြန်မာနိုင်ငံကဖန်တီးခဲ့တယ်လို့အဖြေကိုလည်းမြန်မာနိုင်ငံတည်းမှာသာရှာရမှာဖြစ်ပါတယ်ဒီအကြတဲ့အတွက်အဖြေရှာရေးကိစ္စမှာနိုင်ငံတကာအတိုင်းဝိုင်းကပုံပြီးထိရောက်တဲ့အခန်းကဏ္ဍကနေပါဝင်ပေးကြဖို့ကျွန်မအနေနဲ့မေတ္တာရပ်ခံတောင်းဆိုရဲဆိုပြီးဝန်ကြီးချုပ်ရှိတ်ဟာစီနာပြောသွားတာဖြစ်ပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာစုတဲ့အသုံးအနှုန်းကိုလက်မခံပယ်ချတာ င်နေရဆိုင်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာကိုဗစ်ကြောင့်စီးပွားရေးဖွံ့ဖြိုးမှုထိခိုက်နေရပေမဲ့အလုပ်လက်မဲ့ဖြစ်သွားတဲ့စီးရင်သားပြည်သူတွေ၊ပညာတော်သင်ကျောင်းသားတွေ၊အလုပ်သမားလေသမားစတာတွေကိုငွေကြေးထောက်ပံ့ပေးနိုင်ဖို့အမေရိကန်ဒေါ်လာ13ဘီလီယံတန်ဖိုးရှိတဲ့စီးပွားရေးကြားကန်တဲ့အစီအစဉ်ကိုလှုပ်ဆောင်ခဲ့ကြောင်းရှိခ်ဟာစီနာကကုလညီလာခံမှာရှင်းပြသွားပါတယ်ခင်ဗျာ။တရုတ်နိုင်ငံရဲ့အကြီးဆုံးဆီလီကွန်ချစ်ထုတ်တဲ့ကုမ္ပဏီစီပစ္စည်းကိရိယာတင်ပို့မှုကိုအမေရိကန်အစိုးရကတားမြစ်လိုက်ပါတယ်။ဒီပစ္စည်းတွေကိုစည်ရေးအတွက်အသုံးပြုနိုင်တဲ့လက်မခံနိုင်သောအန္တရာယ်ရှိနေတယ်လို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်အခုလိုတားမြစ်လိုက်တာဖြစ်ပါတယ်။တရုတ် SMIC ကုမ္ပဏီစီကိုပစ္စည်းကိရိယာတချို့တင်ပို့သူတွေအနေနဲ့တခုချင်းစီအတွက်ပို့ကုန်လိုင်စင်လျှောက်ထားရမှာဖြစ်တယ်လို့အမေရိကန်ကုန်သွယ်ရေးဌာနရဲ့တောက်ကြနေထုတ်ပြန်တဲ့စာတစောင်မှာဖော်ပြထားကြောင်း Reuters သတင်းကရေးပါတယ်။ SMIC ကုမ္ပဏီဟာပေါ်ဝေးနည်းပညာကုမ္ပဏီကြီးပြီးရင်အမေရိကန်ရဲ့ကုန်သွယ်ရေးဖြတ်တောက်မှုကိုခံရတဲ့ဒုတိယမြောက်ကုမ္ပဏီဖြစ်လာပါတယ်။ဒီကုမ္ပဏီဟာအရက်ဖက်နဲ့စစ်ဖက်နည်းပညာတွေကိုရောနှောလုပ်ကင်နေတဲ့အတွက်ချင်းချောက်မှုတရက်ဖြစ်တယ်လို့အာနာဘိုင်နီကသုံးသပ်ပါတယ်။ SMIC ကုမ္ပဏီကတော့စစ်ဘက်နဲ့လည်းဆက်ဆက်မှုမရှိကြောင်းပြန်လည်တုံ့ပြန်ခဲ့ပါတယ်ခင်ဗျာ။တနင်္ဂနွေနေ့မနက်ခင်း VO ရဲ့သတင်းတွေကိုဒေါက်ကင်မျိုးသက်နဲ့အတူကျွန်တော်ညဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါခင်ဗျာ
။ COVID-19 ရောဂါရှိမရှိနိုင်ဝက်အတွင်းစစ်ဆေးသိရှိနိုင်မဲ့စမ်းသပ်ပစ္စည်းနဲ့မကြာခင်စစ်ဆေးနိုင်မှုပြင်ဆင်နေတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ယောဂဗိုလ်ကူးဆက်ခံရသူတွေနဲ့တခွဲကန်စစ်ဆေးမှုဆိုင်ရာမူဝါဒတွေကိုပါပြောင်းလဲသွားဖို့ရှိတယ်လို့ပြောဆိုလိုက်ပါတယ်။ကျွန်တော်မိခါပါ။ COVID-19 ရောဂါရှိမရှိအချိန်တိုတင်စမ်းသပ်သိရှိနိုင်မဲ့ test kit တွေမကြာခင်မှာရောက်လာတော့မယ်လို့ဗိုလ်ကူးဆက်ယောဂတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာဒေါခင်ခင်ကြီးကပြောပါတယ
်။ဒီလိုတော့ရောက်ဖို့ရှိပါလေရပြီဆိုတော့ကျွန်တော်တို့စမ်းတာဖြစ်ပါလေအဲ့လိုစမ်းတဲ့အခါမှာဒီပေါ်ရှိတဲ့ကြီးကတော့ပို့ပြီးတော့များလာနေပါအဲ့ခါမှာကျွန်တော်တို့ဒီပေါ်ရှိတဲ့ကြီးကတော့ဒီဆွဲမှာဖြစ်ပါလေနောက်ပေါ်ရှိဖြစ်တဲ့မှာအကျဉ်းရတဲ့ရောဂါလက္ခဏာမဖြစ်ရဘူးနောက်ကရောဂါမရှိဘူးရှိရတယ်လို့တို့တို့ကြားတော့ဒါပြီးတော့အနေနဲ့ဒီထားရှိမှာဖြစ်ပါလေနောက်ထပ်တိုးချက်တဲ့နေရာတွေတန်းထားမှာဖြစ်ပါတယ်အဲ့ဒီမှာကရောဂါလက္ခဏာရောပေါ်မှာလက္ခဏာဖြစ်ရတယ်ဒါပေမဲ့လည်းခုနပြောလို့တက်ကတော့ငယ်တယ်နောက်ကရောဂါမရှိဘူးဒါမျိုးဆိုလို့ရှိရင်ကျွန်တော်တို့ကတနည်းအားဖြင့်တနည်းအားဖြင့်ဒီကတည်းကဒီလောက်ခွင့်လဲတော့ဒီအစားတော့ဒါဒီကလေးတွေဆွဲနေတော့မှဖြစ်ပါတယ်အဲဒီတဲ့နေနဲ့လည်းဘလို့လူတွေကိုချက်ခွဲဆောင်တတ်တယ်ပေါ့ဟာဒါနဲ့ပတ်သက်လို့လည်းသိချင်ဖို့ဆိုလည်းဒီခရိုက်တီးရီးယားတွေလည်းဒီလိုလာယူဆွဲနေတာဖြစ်ပါတယ်နောက်အတက်ကလည်းရှိမယ်နောက်ဆက်ယောဂါကလည်းရှိမယ်ဒါတော့လက်ရှိတော့လည်းယောဂလက္ခဏာကိုဆန်းစားနေရမှာဆိုတော့သင်္ချာစီတန်းစစ်ကျဲပေးဖို့အမှုတက်ကုသမှုရှိဖို့ဆိုတော့ဒါတောင်းကြလားတို့ဝေးပါကြီးတို့ထောက်ကြီးတို့ဒီမှာစားမှာဖြစ်ပါတယ
်။ COVID-19 ရှိရှိကိုမြန်မြန်ဆန်းဆန်းစစ်နိုင်တဲ့စမ်းသပ်ပစ္စည်းအခုကြီးတသိန်းကိုတောင်ကိုရီးယားနိုင်ငံကနေမှာယူထားပြီးတောင်ကိုရီးယားအစိုးရဘက်ကလည်းဒေါ်လာ5သိန်းကိုလှူတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြီးခဲ့တဲ့စက်တင်ဘာ26ရက်နေ့မှာပြောဆိုခဲ့ပါတယ်။အခုစမ်းသပ်ပစ္စည်းဟာပိုးရှိမရှိကိုမိနစ်30အတွင်းသိရှိနိုင်မှာဖြစ်ပါတယ်။ပိုးပြီးထိရောက်တဲ့ကုသမှုတွေပေးနိုင်ဖို့ပိုးတွေ့လူနာနဲ့ထိစပ်သူတွေကိုမြန်မြန်ဆန်းဆန်းရှာနိုင်ဖို့အရေးအတွက်မြန်မြန်စစ်ဆေးနိုင်လို့တက်ခွဲကန်းစစ်ဆေးမှုနဲ့ပတ်သက်လို့ကြုံတွေ့ရတဲ့စိန်ခေါ်မှုတွေကိုလျှော့ချနိုင်တာမို့ဒီစစ်ဆေးမှုကပြည်သူအတွက်ကောအစိုးရအတွက်ပါကောင်းမွန်တဲ့အကျိုးရလဒ်တွေရှိတယ်လို့ဒေါက်တာတော်ခင်ခင်ကြီးကပြောပါတယ်။ဒီစစ်ဆေးမှုကနှာခေါင်းအာခေါင်းတိုးပဲ့ယူပြီးစစ်ဆေးတာဖြစ်ပေမဲ့ကုန်ကျစရိတ်တက်တာတယ်လို့လည်းသူကပြောပါတယ်။ဒီစစ်ဆေးတဲ့ပစ္စည်းပိုင်းရဲ့တိကျမှုကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလက်ခံထားတာဖြစ်လို့တိကျမှုပိုင်းကမေးခွန်းထုတ်စရာမရှိဘူးလို့ဒေါက်တာတော်ခင်ခင်ကြီးကပြောပါတယ်။
ကျမတို့ကပြောတယ်ဆက်ကြည့်ဖို့လဲပါတယ်လို့ပြောတယ်အဲ့ဒီ desk အခု message desk ကကြာတော့ WHO အသိမှတ်ချက်လဲ desk အပေါ်မှာ antigen desk ဖြစ်ပါတယ်အဲ့တော့သူ exposure ရင်ပိုးရှိတာကိုတွေ့ရှိနိုင်မှုပိုးမရှိရင်လည်းမရှိကြောင်းတွေ့ရှိနိုင်မှုအဲ့ဒီနောက်ဆုံးလုံးက90ရာခိုင်နှုန်းကျော်100ရာခိုင်နှုန်းမျိုးရှိပါတယ်အဲ့တော့ဒီစိတ်တော်ကြီးစိတ်ချတဲ့စက်မှာပါပါ
မြန်မြန်ဆန်းသက်စစ်ဆေးနိုင်တဲ့ဒီစစ်ဆေးမှုကိုကျန်းမာရေးဝန်ကြီးဌာနအပြင်ပုဂ္ဂလိကဘိုင်းမှာပါစစ်ဆေးနိုင်ဖို့ပုဂ္ဂလိကဆေးရုံတွေဘက်ကလည်းပြင်ဆင်နေတယ်လို့ပုဂ္ဂလိကဆေးရုံအသင်းဥက္ကဋ္ဌဒေါက်တာထင်ပေါ်ကပြောပါတယ်
ကိုရီးယားကနေပြောတော့သူလဲသူပဲလဲဝင်မယ်ပေါ့လေဒီတကယ်တော့ဆွေးရလဲဝင်မယ်ပေါ့လေဒီပိုင်းနဲ့ပတ်သက်ပြီးတော့လည်းအပိုင်းမှာကျွန်တော်တို့ဒီ public ကနေပြီးတော့ကျွန်တော်ပံ့ပိုးပြီးတော့ဒီအရာကိုပို့ပြီးတော့ဖြစ်လို့ရအောင်လို့ဒီကုန်ပဲနီးဝိုင်းကူကြမယ်ဆိုတဲ့အပိုင်းတော့ကျွန်တော်တို့ဒီနေ့ဆွေးနွေးပြီးတော့ဒီဥစ္စာကိုတော့ဤဌာနကိုကျွန်တော်တင်ပြလိုက်ပါမယ်တရားဝင်တင်သွင်းဝင်ရတဲ့ company ရဲ့သူ့ဈေးနှုန်းတွေရှိပါတယ် plus ပေါ့နော်ကျွန်တော်ဒီ sample ယူမဲ့ကျွန်တော်ကျမကြီးဝန်ထမ်းတွေကအပီပီအီးတွေဝယ်ရပါတယ်အဲပီပီအီးတွေဝတ်တာရယ်သူ့ရဲ့ဒီပိုပါရဲ့ချက်ချက်လေးရှိပါတယ်အဲ့ဒါလေးတွေပေါင်းပြီးရင်ကျွန်တော်ထင်ပါတယ်ဟိုဝေး2000ပေါင်ရင်းလောက်တော့ဖြစ်သွားမယ်ထင်တယ်အလက်ရှိဈေးနှုန်းပေါ့နော်အဲ့ဒီဟာတွေကအများကြီးတော့လေဟိုတရားတွေကိုညက်ဖို့ဆိုပြီးတော့မစင်စားထားပါဘူ
းဒီ test kit တွေကိုပြီးရဲ့ဧပြီလတုန်းကတောင်ကိုရီးယားကမြန်မာကိုလှူဒန်းခဲ့ပါသေးတယ်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှု၄၀လို့တိုးလာတာနဲ့အမျှလက်ရှိဓာတ်ခွဲခန်းတွေကစံသက်စစ်ဆေးနိုင်တဲ့အရေးအတွက်ထပ်ပုံများလာနေရပါတယ်။ဒါကြောင့်လည်းအခုလိုအရေးအတွက်များများနဲ့မြန်မြန်စစ်ဆေးနိုင်မယ့်နည်းလမ်းကိုအကောင်အထည်ဖော်ဖို့လှုံ့ဆော်တာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
2020နှစ်ပါတီဇော်ဒီမိုကရေစီအထွေထွေပေါက်ပွဲမှာထိုင်းနိုင်ငံရောက်ဆန္ဒနယ်ပြည်ပံဝင်ရှိတဲ့မြန်မာနိုင်ငံသားတွေကြိုတင်လဲပေးဖို့မြန်မာတန်ရုံးကဆီစဉ်ထားတာနဲ့ပတ်သက်ပြီးပြောပြပါမယ်။ကျွန်မအေးမှာပါ။ထိုင်းနိုင်ငံရောက်ဆန္ဒနယ်ပြည်ပံဝင်ရှိတဲ့မြန်မာနိုင်ငံသားတွေအနေနဲ့ကြိုတင်လဲပေးဖို့အတွက်ထိုင်းစိုးရထုတ်ပြန်ထားတဲ့ဥပဒေတွေကိုဗစ် -19 ထိန်းချုပ်ကာကွယ်ရေးဆိုင်ရာညွှန်ကြားချက်တွေနဲ့အညီဆောင်ရွက်ထားပြီးမြန်မာနိုင်ငံသားတွေလဲပေးနိုင်ဖို့အော်တိုဘာလ3ရက်နေ့ကနေစတင်ရထားကြောင်းဘန်ကောက်မြို့မြန်မာတန်ရုံးကတန်မတ်ကြီးဦးမျိုးမြင့်တန်ကအခုလိုပြောပြပါရယ
်ကျွန်တော်အချမ်းနဲ့ရတာခုနကပါတယ်3ရက်နေ့3ရက်ကနေ7ရက်ကျွန်တော်အားလုံးကျွန်တော်တန်ရုံးကအစ်ဟောင်းမျိုးရှိတာနေရာကျောင်းမျိုး3ရက်ဖက်လို့ရလားလို့တောင်းနေတယ်ဘန်ကောက်ရဲ့ဒီနေ့ကျွန်တော်ဆက်တရတော့အချမ်းကြီးရတာကဟိုအတူတူရှင်းမှမူဒီဆိုတော့ပြန်တွန်းဆောင်လို့ရတယ်ကျွန်တော်ဟုတ
်ကဲ့
အဲ့ဒါအတူတူရှင်းဆုံးပါကျွန်တော်အသေးစိတ်နေပါပဲအခုကတော့အတူတော်တော်ရတယ်သူအကုန်ကဒီဟိုအော်ဘလုံးလုံးနဲ့အတန်းလေးလေးပြအောင်ကျွန်တော်ခြောက်ပြတာပါ
2020ပြည့်နှစ်အောက်တိုဘာလ3ရက်နေ့ကနေ13ရက်နေ့ထိနေ့စဉ်၄တိုင်းမနက်7နာရီကနေညနေ6နာရီထိလဲပေးဖို့စီစဉ်ထားတယ်လို့ဆိုပါတယ်သူတင်မဲပေးရမယ့်မြန်မာလူသမားတွေအနေနဲ့မဲပေးတဲ့နေ့မှာသက်ဆိုင်ရာလုပ်ငန်းတွေကနေခွင့်ရပေးဖို့တော့ထိုင်းနိုင်ငံအလုပ်ကိန်းဌာနနဲ့ညှိနှိုင်းဆောင်ရွက်သွားမှာဖြစ်ပြီးထိုင်းမှာရှိတဲ့လူမှုအဖွဲ့အစည်းတွေကတော့မဲဆန္ဒရှင်တွေတွာလာပြီးအဆင်ပြေအောင်သာလုပ်ဆောင်ပေးဖို့နိုင်ငံရေးပါတီတစ်ခုခုအတွက်မဲဆွယ်ပေးတယ်လို့မျိုးလှုပ်ဆော်ပေးတယ်လို့မျိုးပုံစံမျိုးဖြစ်ဖို့အတွက်ဘန်ကောက်မြို့မြန်မာတန်ရုံးကကြေညာချက်ထုတ်ပြန်ထားပါတယ်။မဲပေးမဲ့သူတွေကတော့နိုင်ငံကူးစာအုပ်မူရင်းသို့မဟုတ်မိသူမျိုးဝါဖြစ်ကြောင်းအထောက်အထားစာအုပ်မူရင်းကိုသာယူဆောင်လာရမှာဖြစ်ပြီးသက်တုံတည်မူရင်းသို့မဟုတ်မိတ်ဆွေကိုလည်းယူဆောင်လာရမှာဖြစ်တယ်လို့ဆိုပါရယ်။ကျမနဲ့အေးမှထက်မြမာနေဇက်ကနေသတင်းပေးပို့နေတာပါ။
မာဒီသတင်းပတ်ကုန်ပိုင်းကအလောက်ကင်ပြပွဲတစ်ခုကျင်းပခဲ့ပြီးအလောက်လျှောက်သူတွေနဲ့ကြိတ်ကြိတ်တိုးစီကားခဲ့တဲ့အကြောင်းရိုက်တာသတင်းတပုတ်ကိုပြောပြပေးကြပါရရှင်ကျမစုမွန်ပါကိုရိုနာဗိုင်းရပ်စ်ကပ်ရောဂါဘေးတွေအလောက်ပြုတ်ကုန်ကြတဲ့သူတွေတောင်လို့ပုံလာနေတဲ့အရေးကိုဖြေရှင်းတဲ့အနေနဲ့အစိုးရကဒီအလောက်ကင်ပြပွဲကနေလူတသန်းကျော်ကိုအလောက်ပေးနိုင်မယ်လို့ပြောထားပါတယ်ကျွန်တော်ဆိုတော့ Promax က23နှစ်အရွယ်အလုပ်လက်မဲ့တယောက်ပါ။
ဒါကထမ်းထိုင်းဒီစနဘင်းပင်ဖရငါန်
။အရင်ကဟောင်ကောင် airline မှာလုပ်ခဲ့တာဒီကက်ရောကလည်းဆိုက်ကောကျမလည်းအလုပ်ပြုတ်ရော။ကုမ္ပဏီကကုန်ကားစည်းတွေမတက်နိုင်လို့ဝန်ထမ်းတွေကိုလျှော့ခဲ့ရတာလေ
။ Putanic Ship Time ကလည်း25နှစ်အရွယ်အလုပ်လက်မဲ့တယောက်ပါပဲ
။ဟိုရောအနားဝန်ကြီးဟိုမလုံရောအနားတော့သူကသုံးနေတယ်လော့ပ်လော့ပ်ကို
အခုဒီအလုပ်ရှာဖွေအေဂျင်စီတွေမှာရှောက်ကြည့်ပြီးတော့စိတ်ဝင်စားစရာကောင်းတဲ့အလုပ်၈မျိုး၉မျိုးလောက်ရှောက်ခဲ့ပါတယ
်။
အသက်50ရှိပြီဖြစ်တဲ့တီရာမာကွန်ပိုင်ကလည်းကက်ရောဂါဘေးတွင်မှာအလုပ်ပြုတ်ခဲ့သူပါ။
ตอนนี้คือสะท้อนให้เห็นว่าทุกคนตกงานแม้กระทั่งคนที่สูงวัยอย่างเงี้ยหมายความ
ကျွန်တော်တို့အရွယ်တွေတော့အလုပ်လည်းရှောက်ကြတာကိုကြည့်ရင်အလုပ်လည်းမဲ့ဘယ်လောက်တောင်များနေကြလဲသိနိုင်ပါတယ်။ ပထမဆုံးအကျင့်အလုပ်ရှောက်သူတွေနဲ့ပြိုင်ပြီးအလုပ်ရှောက်နေရပြီးတော့ကလေးတွေကိုဦးစားပေးတင်တယ်လို့လည်းသိမိပါတယ်။ဒါပေမဲ့လည်းအလုပ်ပြုတ်လို့အလုပ်သိရှောက်သူတွေနဲ့ပထမဆုံးအကျင့်အလုပ်ရှောက်တဲ့လူတွေဟာအခြေအတွက်စကားတူလောက်ဖြစ်နေတယ်လို့ထင်ပါတယ်
။ကမ္ဘာလက်ခီးသွားလုပ်ငန်းတွေထိခိုက်ကျဆင်းလာတာနဲ့အမျှအရှိတောင်အာရှရဲ့ဒုတိယအကြီးဆုံးစီးပွားရေးတွတ်တက်တဲ့ထိုင်းနိုင်ငံဟာဒီနှစ်မှာတော့ 8.5 ရာခိုင်နှုန်းအထိကျဆင်းသွားနိုင်ကြောင်းအစိုးရကခန့်မှန်းထားပါတယ်။ Night Part 1 Temperature က32နှစ်အရွယ်အလောက်ရှာဖွေရေးကဝင်းလန်းတယောက်ပါ
ว่ากลุ่มอายุพอค่อนข้างจะหลากหลายเพราะว่ามีทั้งน้องจบใหม่
ด้วยแล้วไลฟ์ซีทามั้ยဆိုရင်အလောက်ရှာသူတွေကတော့အမျိုးမျိုးပါပဲဘွဲ့ရကာစားလူငယ်တွေပါတယ်လို့လူကြီးပိုင်းတွေလည်းပါပါတယ
်အစိုးရဌာနတွေပုဂ္ဂလိကကုမ္ပဏီတွေနဲ့နိုင်ငံရထားပါဝင်အလောက်ကိုင်းပေါင်း 1.24 သန်းခန့်ကိုပေးနိုင်မှာဖြစ်ပါတယ်ပုဂ္ဂလိကအခန်းကဏ္ဍမှာစားရင်းနဲ့ចောင်းပိစာဘွဲ့ရလူငယ်ပေါင်း 2,600 ကိုတနည်းစွာအစိုးရကပူးတွဲကြခံပေးတဲ့အစီအစဉ်ရအစိုးရက50ရာခိုင်နှုန်းကြခံပေးမှာဖြစ်ပါတယ်။ထိုင်းလူသမားဝန်ကြီးဆက်ချရစ်ချုံကလင်ကလည်းအခုလိုပြောပါတယ်။
တာဝန်ခံအိတ်ပေါ်ကြောက်ပိတ်ပေါ်နဲ့ထားခါမှာကြောက်ပိတ်ပေါ်မိ
ဘူးကျွန်တော်တို့စီစဉ်ပေးတဲ့အလုပ်ကင်ပြပွဲကအလုပ်သောင်းလမ်းလောက်တော့မဟုတ်ပါဘူး။အလုပ်ပေါင်းတသန်းလောက်ထွက်ပါ
။အခုလောက်ကင်ဖန်တီးပေးတဲ့အစီအစဉ်ကအဓိကစီးပွားရေးလုပ်ငန်းဖြစ်တဲ့ကဘာလက်ခီးသွားလုပ်ငန်းအပါအဝင်ကယောဂဘေးကြောင့်ထိခိုက်တက်ရောက်မှုတွေကိုတသက်ပြေရောစေဖို့အစိုးရကအမေရိကန်ဒေါ်လာဘီလီယံ60အကုန်ကျခံတဲ့အစီအစဉ်တွေကတစ်ခုဖြစ်ပါတယ်။လောလောဆယ်မှာတော့ထိုင်းနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3522ယောက်ရှိပြီးကန့်တက်ချက်အများစုကိုဖြေလျော့ပေးလိုက်ပြီးဖြစ်ပေမဲ့ထိုင်းနိုင်ငံရဲ့စီးပွားရေးမှာအဓိကကျတဲ့ကမ္ဘာလက်ခီးသွားလုပ်ငန်းကတော့ဆူဆူဝါဝါထိခိုက်ခံခဲ့ရတာပါ။ခီးသွားလာမှုတွေဆက်ပြီးတော့ကန့်တက်ပိတ်ပင်ခဲ့တဲ့ဧပြီလကလေးကစပြီးနိုင်ငံသားခီးစေတွေရောက်မလာခဲ့တော့တာလည်းဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒုတိယအပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Human Rights ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အေးရမှာဒီတစ်ပတ်မှာတော့အစိုးရကပေးတဲ့ကိုဗစ်ထောက်ပံ့ခြင်းတွေကိုသူတို့အပြေအဝမရကြဘူးလို့ပြည်ချင်းသားကပြည်သူတွေကဆွဆဲနေကြပါတယ်
။ဟိုကလာပေးတဲ့အခါကျတပေါင်းလာပြီးလက်မှတ်ထိုးခိုင်းတဲ့အခါကျတော့ဒီနာမည်တွေပါရေးပြီးမှလေလက်မှတ်ထိုးခိုင်းနေလျှောက်တော့လက်မှတ်ထိုးခိုင်းတဲ့အခါအပေါ်မှာကြည့်လိုက်ရကြည့်လိုက်တဲ့အခါကျတော့နှကောင်းကြီးကတော့ဟုတ်တယ်ပြေးလိုက်တယ်ဒါမှမဟုတ်လက်ပေးရတော့တပေါင်းပဲပြေးတာဟုတ်တယ
်။ဟဲ့မူးတင်နေလေအဲ့ခင်းနေလူတွေအဲ့အပိုင်ရှိတဲ့လူတွေကြတော့နော်သူ့လက်မျိုးကြည့်အဲ့ဒါဆိုအပေါ်ရတယ်
မြစ်ချင်းနိုင်ငံကဂျော်အီးဖြူကအစိုးရက၆ပွင့်ပေးမှုတွေနဲ့ပတ်သက်ပြီးသူမရဲ့အတွေ့အကြုံတွေကိုပြောပြခဲ့ရပါဒီဆောင်မအပြည့်စုံကိုမြစ်ချင်းနိုင်ငံချာနယ်ကဒရင်တော်အစတာကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်နိုင်ငံသစ်မှာကိုဗစ် -19 ပြန့်ပွားလာမှုတွေနဲ့အတူပြည်သူတွေရဲ့ဝင်ငွေတွေနဲ့ကြီးခဲ့ရပါတယ်တုံ့ပြန်မှုအနေနဲ့တိုင်းနိုင်ငံလုံးကပုံမှန်ဝင်ငွေမရှိတဲ့အခြေခံလူတန်းစားပြည်သူတွေအတွက်အစိုးရကထောက်ပံ့ဈေးတွေပေးခဲ့ပါတယ်ကချင်ပြည်နယ်မှာဆွေးရထောက်ပံ့ဈေးပေးနေရလေးချိန်ရှိနေပါသည်ပထမအချိန်မှာတော့ငွေကျပ်1,000ခွင်းနဲ့ညီညာတဲ့စံစီစားစတဲ့အခြေခံစားတောက်ကုန်ပစ္စည်းတွေဒုတိယအချိန်မှာတော့ငွေကျပ်1,000ခွင်းတတိယအချိန်နဲ့ဆုတ်ခအချိန်မှာတော့ငွေကျပ်1,000ပေးခဲ့တာပါဒေါ်အီးဖြူကဆွေးရရဲ့အထောက်ပံ့တွေကိုရရှိသူတယောက်ပါဒီမကစက်ပေါင်ချမ်းမာနေထိုင်သူဖြစ်ပြီးဗကြားတုတ်ထူရောင်းနေသူဖြစ်ပါတယ်ဒီမကသူရတဲ့နဲ့ဆွေးရထောက်ပံ့ပေးတဲ့ငွေကျပ်1,000ရမယ့်အချိန်မှာငွေကျပ်1,000နဲ့2ချိန်ရရှိအတူဖြစ်ပါတယ်ဒါပေမဲ့အုတ်ချုပ်ရည်မှုကတော့အတူမှငွေကျပ်1,000ရရှိပြီးဖြစ်တဲ့ဆိုပြီးလက်မှတ်ရေးထိုးခိုင်းပါတယ်တရက်ကွက်သေးနေသောဇာနီအောင်ကလည်
းငွေရမရအောင်အဲ့ဆံမရတယ်ကိုစိတ်ရင်းနဲ့လောက်ခောက်သွားတယ်သူကအဲ့ဆက်ကောက်တဲ့ချင်းနဲ့လက်မှတ်ပြောတယ်အိမ်သားတွေကစားအိမ်သားတွေမသေးဘူးတဲ့အိမ်တိုင်းကအိမ်သားတွေမပါဘူးလို့ပြော
လေကုန်းရက်ွက်နေတော့ဝင်းကြီးကလည်း
တန်ရာကြီးကိုတူးမရှိတူးရှိရကြူတတန်းရလုံးဘူးမှမရအောင်အန်တီလည်းဘယ်မှသွားရမှာမဟုတ်တဲ့တနေ့ကမနဲ့ခင်းသေးသွားတာတော့ပဲရှိတယ်။လာရင်တွေ့မှာပေါ့တရားမရှိတရားရှိရှိတာကြူဖယ်သူမှဘယ်မှမမှာ
။သူမတို့ရက်ွက်မှာနေနေမိုးတွေအနေနဲ့အရင်လာကောက်တာမရှိတဲ့အပြင်အကြောင်းကြားတာလည်းမရှိဘူးလို့သူမကဆိုပါတယ်။အစိုးရကအခြေခံလူတန်းစားတွေကိုပိန်ဝေမှုတွေနဲ့ပတ်သက်ပြီးတည်ထနာရှိတာမြစ်နားမြို့နယ်တစ်ခုတည်းမဟုတ်ပါဘူး။နိုင်ငံတော်မှဖြစ်ပွားနေတာပါ။တချို့အတိုင်းတွေမှာအုပ်ချုပ်ရေးမှုတွေထောက်ပံ့ငွေမရတဲ့အတွက်အုပ်ချုပ်ရေးမှုတွေတိုင်ကြားထားတာတွေရှိသလိုတချို့အတိုင်းနယ်ပြည်နယ်တွေမှာလည်းလက်စားတာတွေရှိတဲ့အတွက်တာဝန်ကရပ်ဆိုင်းတာတွေတွေ့ရှိရပါတယ်။
အစိုးရကတနိုင်ငံလုံးမှာရှိတဲ့ဝင်ငွေနေတဲ့မိသားစုတွေအတွက်ထောက်ပံ့ငွေကျပ်4.85ဘီလီယံထောက်ပံ့ထားတယ်လို့ COVID-19 ကြောင့်ဖြစ်ပေါ်လာနိုင်တဲ့စီးပွားရေးတယောက်မှုများအပေါ်ဟူစားရေးလုပ်ငန်းကော်မတီအစည်းအဝေးမှာပြည်ထောင်စုဝန်ကြီးကပြောကြားပါတယ်မြစ်နားမြို့နယ်မှာ28ရက်ကွယ်ရှိပြီးအခုလိုဖြန့်ဝေမှုတွေမှာအတန်ကြေကြေလောင်လောင်နဲ့ကြံစည်ရှိနေတာဂျပန်ချန်ရမ်ဘိုမြူတစ်ကြီးစီတာဘရူလေကုံငွေကျော်ဆံပြတ်စတဲ့6ရက်ကွယ်ရှိပါတယ်။အဲ့ဒီရက်ကွယ်တွေဟာ၄ကြိမ်ပေးတဲ့အထင်းမှာတချို့ကလည်းပထမအကြိမ်ရရှိပြီးနောက်တစ်ကြိမ်ရရှိတာတွေမရှိသလိုတချို့ကလည်းပထမအကြိမ်မရရှိဘဲနောက်အကြိမ်မှာရရှိတာတွေလည်းရှိပါတယ်။တချို့ကလည်းအစိုးရကကြေညာထားတဲ့ပမာဏမဟုတ်ဘဲညှော့နေပြီးရရှိတာတွေလည်းရှိပါတယ်။တပ်ပေါင်းချက်အုပ်ချုပ်ရေးမှူး UIC ရကန်က
ရိုင်းမှုတို့ဆိုင်ပြီးဆိုင်အဲရသူတို့ကခွေပြီးပြန်လာဒါပေမဲ့သူတို့စေမှုရိုင်းမှုကမထူပါဘူးညာ
ရိုင်းမှုစေမှုတွေကစေမပါတဲ့သူတွေတက်လာများပြီးပေးရအောင်ဆိုပြီးမှအဲ့ဒီပုံစံအတိုင်းပေးလိုက်တာ2000ရတဲ့သူက1000ရတာပေါ့ပထမကတော့အစိုးရကမရှိတဲ့သူကိုကောက်ခိုင်းတယ်တကယ်မရှိတဲ့သူကိုကောက်ပါဆိုပြီးကောက်ခဲ့တာပတ်စံပေးရခါကျလာပြီလေအမျိုးမျိုးအုပ်လိုက်လာတာမနေ့စူးစမ်းပြီးစိတ်သက်သာအောင်နောက်တစ်ခါစီရင်ထည့်ပေးမယ်ဆိုပြီးမနေ့ပြောခဲ့ရတယ
်။ဒီကျွမ်းမြို့နယ်မှာတော့ COVID ကာလမှာအစမလက်လုတ်လက်စားဖြင့်စစ်ဆေးရမယ့်အချက်16ချက်နဲ့စစ်ဆေးထားပါတယ်။စစ်ဆေးသတ်မှတ်ချက်တွေကတော့နေပိုင်ညာပိုင်မရှိရ၊ပြင်ဆင်စားမဟုတ်ရ၊ဝန်ထမ်းမဖြစ်ရ၊ဈေးပိုင်ရှင်တွေမဖြစ်ရစတဲ့အချက်လက်တွေနဲ့စစ်ဆေးတာပါ။အဲ့ဒါနဲ့စစ်ဆေးတာတွေပြုလုပ်ပေမဲ့တချို့တွေကအနေမြင်မှု၊အုပ်ချုပ်ရေးမှုတွေကိုသွားရန်တွေးတာတွေလည်းရှိတယ်လို့ကျွမ်းမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးတောင်ဝင်းကပြောပါတ
ယ်အဆင်မပြေတာနဲ့တချို့တွေကနေနေမှုအုပ်ချုပ်မှုသွားရန်တွေ့တယ်တန်ကတော့ပေးတာဖြစ်တယ်လူချင်းကြောက်မှာပေါ့အဲ့တော့အားကျမတို့လည်းပုံပုံရှိတာမဟုတ်ကျွန်တော်တို့ထည့်ပေးအုပ်ချုပ်မှုအကျဆက်ပေးရတာမဟုတ်ဘူးခမျိုးလူစီရှိတယ်အဲ့တော့ဘာမှားလဲဆိုချို့နေမှုတွေကတချို့ကြတော့လာပြီးရန်တွေ့ရပါတော့စိတ်ပါတူပြောလဲထည့်တာပါမှာမဟုတ်
စစ်စရမယ့်အချက်တွေကိုထုတ်ပြန်ထားပေမဲ့တချို့နေရာတွေမှာတော့အစိုးရဝန်ထမ်းဖြစ်ပေမဲ့စာဝတ်နေရေးခက်ခဲမှုအကြောင်းဖဲ့သွင်းတာတွေလည်းရှိပါတယ်။တချို့နေရာတွေမှာတော့အချက်လက်တွေနဲ့ညီပေမဲ့မရရှိတဲ့နေရာတွေလည်းရှိပါတယ်။အဆင်မပြေမှုတွေကိုအတန်ကြေကြေလောင်လောင်ကြားနေရပြီးတိုင်ကြားမှုတွေရှိတာကြောင့်အောက်ဆိုရင်မှုယုံကိုခေါ်ပြီးဖြေရှင်းတာတုံ့မှုရှိနေပါပြီ။အခုလိုဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးပြည်နယ်လူမှုရေးဝန်ကြီးဦးနေဝင်းက
ဘာသာတော်ဖြစ်တယ်ဆင်တို့ကနိုင်ငံတော်မူနေကြီးကောက်ခိုင်းတာကတော့ဝင်ကြီးရဆင်ကောက်နိုင်လို့လေဟုတ်လားကျွန်တော်တက်ဆိုင်ရမြို့နယ်အချင်းမှုဟိုဆောင်းဆွေကောက်ခိုင်းတာပေါ့နော်ရှင်တို့အချင်းမြို့နယ်အချင်းမှုခရိုင်အချင်းမှုမြို့နယ်အချင်းကောက်ခိုင်းတယ်သူတို့ကလည်းတွေ့ရချင်းတွေကောက်ခိုင်းတာပေါ့တင်းနေဟာမြို့နယ်အချင်းမှုကြီးတင်းနေဟာကိုကျွန်တော်တို့အတီးပြပြီးထုတ်ပေးတာမရှိဘူးဘာသာတော်ဖြစ်တယ်ဆိုရင်တော့စဉ်းစားရရှိတယ်ပေါ့နော်အောက်ချီကတကယ်မရောက်လို့ဆိုရင်အောက်ချီရောက်ပြီးအဆုံးမလုပ်တာပြီးတော့နော်မကောင်းတာပေါ့ဗျာကုတ်ပတ်ဆံပေးရတာပေါ့နိုင်ငံတော်ကလည်းထောက်ပံ့ပေးတာတော့မဟုတ်တကယ်ရှာမလို့ပြရလို့ရှိနေကြလို့ပေါ့နော်ဒီလိုလည်းတောင်းဆိုဖို့လိုပါတယ်ကျွန်တော်တို့ကနှစ်ခေါက်သုံးခေါက်ရှိတဲ့ကောက်ခိုင်းတာနော်
ညနေအုပ်ချုပ်ရေးမှူးဦးတောင်ဝင်းကတော့သူ့အနေနဲ့ရရှိလာတဲ့ငွေတွေကိုရရချင်းနဲ့မှပြင်သက်ဆိုင်ရာအုပ်ချုပ်ရေးမှူးတွေကိုခေါ်ယူပေးတာဖြစ်ပြီးအခုလက်ရှိကြုံတွေ့နေတဲ့ပြဿနာတွေကိုလည်းဖြေရှင်းနေတယ်လို့ဆိုပါတယ်ပထမအခောက်တွေမှာမရရှိတဲ့သူတွေကိုနောက်ကျိန်တွေမှာလည်းထည့်သွင်းတောင်းခံထားတယ်လို့ဆိုပါတယ
်မှသက်ဆိုင်ရာနေမည်မှုတွေကိုဒိုင်နာဒေါ်ရာတွေအုပ်ချုပ်မှုတွေကိုအချက်အလက်တွေကပေါ်ပေါက်လာတာဒါနဲ့ပတ်သက်လို့ပြန်စင်းနေစစ်တဲ့အခါမှာတချို့ကတော့မှန်တယ်တကယ်ကိုမပါခဲ့လို့မရကြတာမှန်တယ်အဲတချို့မှာတော့သွားတွေ့ရလဲဆိုရင်ဒီလေကုန်းဆိုရင်ရတဲ့လူတွေက2000ရတာတော်တော်လည်းပဲသူ့မပါတဲ့လူတွေသူကကိုကျန်းစာစိတ်နဲ့အာကျွန်တော်တို့တော့1000ဝက်ပေးပါအဲ9000ကိုကျွန်တော်အယောက်20ရနေပြီမှာ9000ထပ်ပေးမယ်အဲ့ဒါကိုမရတဲ့လူတွေပေးလိုက်ပါဆိုတော့နေနေမှုကသက်ဆိုင်အုပ်ချုပ်မှုမတင်တော့အောက်ကအဆင်ပြေတဲ့သူပေးတာလို့ဒီသွားတွေ့ရတာဖြစ်တယ်
ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေနဲ့ပတ်သက်ပြီးမြစ်ချနာမြို့နယ်အနေနဲ့ပထမအကြိမ်15,048အိမ်ထောင်စုကိုပျက်စီး9မျိုးထောက်ပံ့ပေးခဲ့ပြီးအဲ့ဒါလိုထောက်ပံ့တဲ့အချိန်အကြောင်းအမျိုးမျိုးကြောင့်ကြံရည်ခဲ့သူတွေအတွက်အိမ်ထောင်စု4,382အိမ်ကိုပျက်စီးအစားငွေကျပ်15,000ပေးခဲ့တယ်လို့သိရပါတယ်မြစ်ချနာမြို့နယ်မှာအိမ်ထောင်စုပေါင်း43,000ကျော်ရှိပြီးတကယ်အိမ်ထောင်စုစီးရင်နဲ့ပေးတဲ့အိမ်ထောင်စုမှာ19,220ရှိပါတယ်အခြေခံလူဒန်းစားအိမ်ထောင်စု4,305ကိုလည်းထပ်မံတင်ထားတယ်လို့အုပ်ချုပ်ရေးမှူးဦးတောင်ဝင်းကဆိုပါတယ်။ဒါပေမဲ့လည်းအဲ့ဒီထပ်မံတင်ထားတဲ့အထင်းမှာတော်ဝင်းကြီးတို့ပါမပါမသိချပါဘူး။မကြောက်လေဆိုတော့ကျမတို့မိသားစုကိုဒီခါမှဆင်းလာမကောက်သေးတဲ့အတွက်ပါ။ကျမတို့မိသားစုဟာအခြေခံလူဒန်းစားအချက်လက်တွေနဲ့အိမ်နေပေမဲ့ထောက်ပံ့မှုမှာတကြိမ်တခါမှဒီမှမရသေးပါဘူး။မြစ်နာမျိုးနဲ့အုပ်ချုပ်ရေးမှူးကမရရှိသူတွေများရောက်တင်ပြနိုင်တယ်လို့ပြောကြားထားပေမဲ့တော်ဝင်းကြီးက
ပုံမှန်ဝင်ငွေရှိတဲ့အိမ်မဟုတ်တဲ့ဟာတွေပေါ့လက်လုတ်လက်စားတွေအဲ့လိုမျိုးပေးတယ်လို့အဲ့လိုပဲကြားရတယ် အဆိုသူများလေးရတယ်ရတယ်ဆိုတော့ကိုလည်းအဲ့တလို့အရန်ခက်တော့ရမလားလို့ပေါ့ငါတို့လည်းတပြည့်ကြည့်ရအောင်လို့နမြင်မှုဖြစ်ဖြစ်ယုံဖြစ်ဖြစ်ပေါ့နောက်ဂျဟိုဗနာလက်တူကသူတို့သွားပြောတယ်တဲ့သွားပြောတဲ့ခါကြတော့တဲ့လူဦးရေဘလောက်ဆိုလည်းမသိအဲ့တော့ကိုပဲပေးတာလို့မရတော့ဘူးလို့ပြောလွတ်လိုက်တာတဲ့ဟဲ့ငါတို့သွားလည်းအဲ့တိုင်းမပြောမှပဲတော့ဘာပြီးမသွားပါနဲ့တော့ဆိုမှလိုင်းနေလိုက်တော့တာလေဟိုကိုကအစင်မပြေလို့ခက်ခဲတဲ့ခါကြကူညီတွေတော့လည်းရချင်တာပေါ့နော်မကူညီတော့လည်းဘလူကိုသွားပြောရမှာလေ
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရအောင်ကျင်းနမယ်လို့ဒေါက်တာဖွဲ့သားတွေကပြောနေပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြေကြီးနောက်သတင်းချန်နယ်ကအစ်တာဒေါက်တန်ကအေးအောင်ဇာနီနဲ့ဒိုင်ရန်ရင်းစုဖြစ်ပါတယ်ဒေါက်တာအဘက်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒေါက်တာ Facebook စာမျက်နှာ SoundCloud YouTube အင်ဂျင်တို့ကလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေစနေနေ့အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SCC ကပံ့ပိုးကူညီကြပြီး Frontier မြန်မာနဲ့ Foundation ရွေးဝင်တွေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မြန်မာရှိတော်နေ့လေးဖြစ်ပါစေရှင်။
ကျန်တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ8:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Sound တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
် VOE America တန်ကနေပြီးဆက်လက်တန်ထွင်နေပါတယ် COVID ကာယရောဂါအကန့်အသတ်ခြေနေတွေကြောင့်ပုံမှန်ထုတ်လွှင့်နေကြတဲ့လေလံနေရာမှာစနေညစကဝိုင်းအစီအစဉ်နဲ့စာထူးတင်ဆက်နေပါတယ်ဒီကနေ့မှာတော့ COVID ကာယရောဂါကူးစက်မှုထိန်းချုပ်ရေးအတွက်အောက်ခြေမြို့နယ်အဆင့်တွေမှာဆောင်ရွက်နေကြတဲ့ဖြားနာကုအခမဲ့ဆီကံတွေကြုံတွေ့နေရတဲ့အခြေအနေကိုဆွေးနွေးတော့မှာပါရန်ကုန်တိုင်းဖြားနာကုအခမဲ့ဆီကံကွန်ရက်တာဝန်ခံလည်းဖြစ်တာဝန်မြို့နယ်ဖြားနာကုဆီကံတာဝန်ခံလည်းဖြစ်တဲ့ဒေါက်တာကျော်မင်းထွန်းနဲ့ဆွေးနွေးတင်ဆက်ထားပါတယ်ကျွန်တော်သားညွဦးပါငါပါခင်ဗျာကိုဗစ်ရောဂါပိုးကူးစက်မှုပထမလိုင်းအချိန်ကလေးကရန်ကုန်မြို့မြို့နယ်အချို့မှာဖျားနာကူးအခမဲ့ဆီကံလေးတွေဖွင့်လာခဲ့ပါတယ်ကိုဗစ်ကာလဆေးရုံဆီကံတွေမှာကိုဗစ်ရောဂါသည်တွေနဲ့အလုပ်များနေချိန်ပုဂ္ဂလိကဆီကံတွေလည်းပိတ်ထားအချိန်မှာတာမန်ဖျားနာရောဂါသည်တွေအတွက်ရည်ရွယ်ပြီးတော့ဒီအခမဲ့ဆီကံလေးတွေကိုဖွင့်ခဲ့ကြတာပါဒါပေမဲ့အခုဒုတိယကိုဗစ်လိုင်းကျုံလာတော့ရန်ကုန်မြို့ဟာရောဂါပိုးကူးစက်ခံမှုအများဆုံးတွေ့လာပြီးတဲ့နောက်အခုဒီဖျားနာကူးအခမဲ့ဆီကံတွေဟာအောက်ခြေမြို့နယ်အစ်စ်ဒီမှာကိုဗစ်ရောဂါကူးစက်ခံရသူတွေနဲ့အထူးကထိတွေ့ရတဲ့နေရာတွေဖြစ်လာပါတယ်။ဒါကြောင့်မလို့အောက်ခြေကူးစက်မှုတွေဘယ်လိုရှိနေသလဲဆိုတာကိုသိနိုင်ဖို့အတွက်ဖြားနာကူးအခမဲ့ဆီကံတွေကြုံတွေ့နေရတဲ့အခြေအနေတွေကိုရောင်းတိုင်းဖြားနာကူးအခမဲ့ဆီကံကွန်ရက်တာဝန်ခံလည်းဖြစ်တံမွေမြို့နယ်ဖြားနာကူးဆီကံတာဝန်ခံလည်းဖြစ်သူဒေါက်တာကျော်မင်းထွန်းကိုမေးမြန်းကြည့်ပါမယ်။ဒေါက်တာကျော်မင်းထွန်းခင်ဗျအဲ့တော့အခုကြုံနေရတဲ့နောက်ဆုံးအခြေအနေနဲ့ပဲဆက်ပြီးတော့မေးချင်ပါတယ်။ကိုကျော်မင်းထွန်းကအခုထိုင်နေတဲ့ဒီတံမွေဖြားနာကူးဆီကံအခြေအနေပေါ့ဒီနေ့ကြုံရတာဘယ်လိုရှိပါလဲခင်ဗျာ။
နောက်ဆုံးအချိန်ဒီနေ့အချိန်လေးနဲ့ပြောမှဆိုရင်လူနာဒီနေ့ဆိုရင်58ရောက်တာမွေမျိုးနဲ့အနေနဲ့ပေါ့နော်ကျွန်တော်ပြောမှဆိုတာမွေမျိုးနဲ့မှလာပြတယ်တော်တော်များများ58ရောက်မှအနန်းတောက်တဲ့လူနာ50လူပါရှိတယ်48 55ဝန်းကျင်တော့ data မှာအလောက်ရှိတယ်အနန်းတောက်တယ်ဖျားတယ်ကိုဗစ်တန်နေရပေါ့နော်အဲ့လိုဆွဲခတ်လိုက်တယ်ပေါ့နော်ခုနအသက်ကြီးပိုင်းနေယောဂအခန်းရှိရတဲ့လူတွေမောတယ် SPO2 ဆိုရယ်ဒီအောက်ဆီဂျင် level တိုင်းတဲ့ဥစ္စာကျနေတယ်ပေါ့နော်အဲ့ဒါကြီးကြတော့ကျွန်တော်ဆေးရုံလမ်းပြီးတော့ချက်ချင်းပို့ရတယ်ပေါ့နော်အဲ့လိုပို့ရတဲ့လူနာဒီနေ့3ယောက်ရှိတယ်ပေါ့နော်တဲ့လူနာကြတော့လူလက်ပိုင်းလူငယ်ပိုင်းဒီမမောဘူးပေါ့နော်အတန်းတောက်တာတစ်ခုနဲ့တချို့ကြဖြားလာလောက်ပဲပေါ့နော်ကိုဗစ်တန်တရားလိုပုံစံမျိုးလေးနည်းနည်းပပရှိရေပေါ့နော်အဲ့လိုလူနာကြတော့ကျွန်တော်တို့ကတကယ်တမ်းဆွတ်ယူပါမယ်ပေါ့နော်ဆွတ်ယူပါဆေးရုံပို့ရမယ်နေထားပေါ့နော်ဒါပေမဲ့ဆေးရုံကလည်းသူလက်ခံနိုင်တဲ့အတိုင်းတာကလည်းကတင်တွေကလည်းပြည့်တယ်လူနာအရန်များတဲ့ပုံမှာကျွန်တော်ပို့လို့မရတဲ့အနေအထားတွေရှိရပေါ့နော်လက်ရှိအချိန်ကာလပါပေါ့နော်အဲ့လိုအဲ့ဒါကြောင့်ကျွန်တော်အဲ့ဒီလူနာတွေကိုနောက်ဆုံးကတော့နောက်ဆုံးဒီအိမ်ပဲသူနေတဲ့အိမ်ပဲကျွန်တော်ပေးပြန်ရပြီးတော့ ပြည်ပြန်လိုက်ပြောသူဘလူးနေဘလူးထိုင်ပေါ့နော်ဟိုနေပုံထိုင်ပုံဒီကိုကျွန်တော်တို့ဒီစိုက်ဘလီလုပ်ပေးတာကြောင့်တာမွေမျိုးနဲ့ဒီဖြူအခွင့်နေမှာပေါ့နော် and ဘလူးနေဘလူးထိုင်အိမ်မှာအဲ့တဲ့မလာနဲ့ပြောအိမ်မှာနေအဲ၆ပေအကွာပေါ့နော်တောင်းတောင်းမိသားစုနဲ့နေပြီးတီချောင်းနေခိုင်းနေပေါ့နော်အဲ့လိုအစာရှိပေးဒီနေပုံထိုင်ပုံဒီစိုက်ဘလီပေါ့နော်ကျွန်တော်တို့လုပ်ပေးထားတယ်အဲ့ဒါလေးပေးလိုက်တယ်အရေးပေါ် emergency တခုခုအနေထားလေးတွေ့ကြတယ်ဘလို့ချင်းနေဆိုဘလို့ emergency အနေထားမျိုးရှိတယ်ပေါ့နော်အဲ့လိုဆိုရင်ကျွန်တော်တို့နဲ့ရှိရောကျွန်တော်ဆက်သွယ်ခိုင်းတယ်ဆက်သွယ်ခိုင်းတယ်ကျွန်တော်ဖုန်းနံပါတ်တွေထည့်ပေးတာကျွန်တော်တို့ဒီဖုန်းနံပါတ်တွေထည့်ပေးတာတယ်ကျွန်တော်တို့ report တင်ခိုင်းတယ်ဒီ daily report လည်းကျွန်တော်တို့ဖုန်းနံပါတ်တွေကိုပြောဆက်ပြီးတော့ daily ဖြစ်ရတယ်မှာ daily တရားထားပြပေါ့နော်ကျွန်တော်ဖုန်းဆက်ပြီးတော့ report တင်ခိုင်းတယ်ပေါ့နော်အဲဒီဆွတ်ယူမဲ့အချိန်ပေါ့နော်ဥပမာစေရုံကခင်းနေရလွတ်တယ်အဲပြီးတော့ဒီအင်းစင်ရကျွန်တော်ဒီ fever clinic ခန်းနာကိုခါမဲ့စေကံကလည်းတစ်ပတ်ကို၂ရက်၃ရက်တော့ကျွန်တော်ယူရပေါ့နော်ဒီတော့အဲ့လိုနေမောနေရာလွတ်တယ်ခြောင်တယ်ဆိုရင်ကျွန်တော်အက်တီယူနာဖုတ်ဆက်ပြီးတော့နေရာကိုဒီပုံပြင်ထည့်ပေးလိုက်တယ်ပေါ့နော်ဆွတ်ယူမယ် positive negative ဖြစ်ထုတ်မယ် positive ဆိုရင်ဖောင်ကြီးပို့တယ် negative ဆိုရင်အေးပေးပြန်တယ်ပေါ့နော်အဲ့လိုလေးတရှိတောင်းရနေတယ်ပေါ့နော်ကျွန်တော်ဒီတရှိအနေထားမှာ
ဟုတ်ကဲ့အဲ့တော့ကျွန်တော်နည်းနည်းရန်ကုန်တိုင်းတစ်ခုလုံးကတခြားကွန်ရက်ကရှိနေတဲ့ fever clinic တွေအချင်းကြီးပါမေးခြင်းတယ်အဲ့တော့တကယ်လူနာတွေနဲ့ပတ်သက်လို့နည်းနည်းနည်းနည်းရှိရလားခင်ဗျအ
ဲမနိုင်ကြမဆိုရင်ကျွန်တော်တရှိလူနာအင်အားတော့အရန်များလာတယ်အရန်များလာတော့အဓိကအနေထားဘာဖြစ်လဲဆိုတော့အဲလူနာကိုဟိုဒီတီးခြားပေါ့နော်ကျွန်တော် quarantine ကတော့အဆင်ပြေတယ် quarantine ကတော့ကျွန်တော် primary contact တွေခွဲထုတ်တယ်အဓိကဒီအဲ covid တန်လေးကလူနာပေါ့နော်ဒီအနမ်းပြောက်တဲ့လူနာအဲအဲ့လိုလူနာတွေကိုအဓိကတီးခြားထားမဲ့နေရာမျိုးလက်ရှိလူတွေပေါ့နော်ဟိုလေပြီးတော့အဲ့ဒီတီးခြားထားမဲ့နေရာကိုကျွန်တော်လုပ်ဖို့လိုတယ်အဲ့ဒီနေရာနေကျွန်တော်ဆွတ်ယူဖို့လိုတယ်ဆွတ်ယူပြီးတော့အဖြေကောင်းကောင်းအဖြေထုတ်ပေးဖို့လိုတယ်ပေါ့နော်အဲ့ဒီလူနာကျွန်တော်ကရက်ကွက်ထဲမှာလည်းထားဖို့မတင်တော့ဘူးအိမ်မှာလည်းထားဖို့မတင်တော့ဘူးသူတို့ကတီးခြားနေရလို့ရတယ်တီးခြားနေရမှာကျွန်တော်ထားမယ်ထားပြီးတော့ဆွတ်ယူမယ်ဆွတ်ယူပြီးတော့ကျွန်တော်အဖြေထုတ်မယ်အဖြေထုတ်ပြီးတော့ positive ဆိုရယ် positive အလျောက်ကျွန်တော်တို့ကုသမှုပေးမယ်ဖောင်ကြီးပို့မယ်ဒါမှမဟုတ်ဒီဝေဘာကြီးပို့မယ်ပေါ့နော်သူတက်မှတ်ထားတဲ့နေရ positive တမှာထားတဲ့နေရကိုတက်တက်ပို့ပေးမယ်ပေါ့နော် negative ဆိုတဲ့ negative အလျောက်အိမ်ပေးပြန်မယ်ဒါမှမဟုတ်ဒီသူတက်မှတ်တဲ့နေရမှာတပတ်နေနေပေါ့နော်တစ်ခုတက်မှတ်လိုက်ပေါ့နော် negative တမှာဆွတ်နောက်တစ်ခါယူခြင်းလည်းယူပေါ့နော်အဲ့လိုတစ်ခုတီးတီးမှတ်မှတ်တက်တက်မှတ်မှတ်ကိုပေါ့နော်ချမှတ်လိုက်ရင်ပေါ့နော်အဲကျောင်းမဆိုအဆင်ပြေတယ်အဲ့လိုအကြံရပါတော့အဲ decision ကဒီ decision လေးနည်းနည်းသိချမှတ်ဖို့လိုတယ်ပေါ့နော်အခုကဒီအဲ့ဒီဒူနာကိုကျွန်တော်တို့ကဘယ်မှာထားမယ်မဆိုရအခက်ခဲရှင်းတယ်တကယ်လည်းနိုင်နိုင်နည်းနည်းတော့ရှိတယ်မရှိတာမဟုတ်ရှိဒါပေမဲ့ decision ကဒီချာလေးကိုဟိုမချတဲ့အပေါ်မှာကျွန်တော်လောကကံရခံတယ်စိတ်ဝင်လဲသူ့အခက်ခဲကစိတ်ဝင်လဲပို့လို့မရအဲပြီးတော့မျိုးနယ်မှာလဲအဲဒီဟိုလူအိတ်ရက်ကွက်ထဲကိုလဲဒူနာကိုထားလို့မရအဲ့ဒူနာကိုကျွန်တော်တို့ကဟိုလောကကံရဘာမှဘာလို့ရမှာမသိဘူးနောက်ဆုံးအိတ်ပေးပြန်တယ်အိမ်မှာဘလို့နေဘလို့ထိုင်ဘလို့လုပ်ပေါ့နော်ပြီးတော့ emergency ရှင်နေတော့ပြတယ်ပေါ့နော်အဲ့လိုလေးဖြစ်နေတော့ကျွန်တော်အခုဒီနေ့မှာတော့ဒီဟိုဒီရန်ကင်းမှာပေါ့နော်ရန်ကင်းမြို့နယ်မှာတော့ကျွန်တော်ဒီ isolation center လေးတခုပုံစံမျိုးလေးထားဖို့ပေါ့နော်ကျွန်တော်ဒီ program လေးတခုဆွဲတယ်ဆွဲပြီးတော့ဒီအဲ့မှာကျွန်တော်ဒီတန်လျာလူနာတွေထားမယ်ဒါနဲ့တော့အဲ့မှာကျွန်တော်တန်လျာလူနာတွေထားမယ်ထားပြီးတော့ကျွန်တော် sweat မယူတော့ကြားတယ်ဒါပေမဲ့ sweat မယူကြားမယ်သူအနေယောဂလက္ခဏာသက်သာဝင်အိမ်ပြေးပြန်မယ်ပေါ့နော်ယောဂလက္ခဏာရှိနေတယ်ရောအဲ့မှာထားမယ်ပေါ့နော်အဲကျွန်တော်မှန်းတယ်ဒီ the bread sorry ဆယ်ရက်နဲ့နှစ်ပတ်လောက်တော့အဲ့မှာနေရာလေးယောဂလက္ခဏာသက်သာပြီးမှအိမ်ပြေးမယ်အရေးပေါ် emergency တခုဆိုရင်စိတ်ရောလွတ်မယ်အဲ့လိုလေးတော့plan นี่ซวยเราจ๋าเลยမျိုးเนอะအစင်ပေါ့နော်မျိုးเนอะအစင်မှာ isolation center တွေထားမယ်ထားမယ်ပေါ့နော်အယောက်20 30ဟိုရောက်50လောက်တော့ထင်တယ်ကျွန်တော်တပြုတ်နေအောင်မှာအလောက် isolation center ပုံစံမျိုးထားမယ်ပေါ့နော်အဲ့ဒီလူနာကိုတီးခြားထားမယ်စိတ်ရောမပုတ်ခဲ့အခြေအနေမျိုးပေါ့နော်ထားမယ်စိတ်ရောကခုနပြောလို့နေရာလွတ်တယ်ကရင်ချောင်းလဲဆိုစိတ်ရောပုံမယ်ဆွတ်ယူမယ်အဲ emergency အခြေအနေမျိုးဆိုချက်ချင်းလွှဲတယ်စိတ်ရောကလက်ခံပေးတယ်အဲစိတ်ရောက emergency ထားမယ်နေရာမျိုးလေးရောခြံထားတာရှိတယ် emergency လူနာအတွက်ကိုတီးတယ်ပေါ့နော်ဒါပေမဲ့ကျွန်တော်ဟိုအကြံပေးချင်တာဆွတ်ပါတစ်ခါယူမယ်တစ်ခါလည်းပြီတော့မယ်တစ်ခါလည်းပိုတက်တက်သွားလုပ်မယ်ဆိုရင်တော့ကျွန်တော်တို့အားလုံးနည်းနည်းနည်းနည်းတော့ရှိတယ်ဒီနေသားမှာရှိတယ်ပေါ့နော်
အခုတော့ကဆွတ်ကိစ္စကျွန်တော်မေးချင်လို့အဲ့တော့ယောဂပိုးစမ်းတတ်နိုင်တာကကိုဇာသမျှလူနာတန်မြလူနာအားလုံးကိုစမ်းတတ်နိုင်ပါမလားအဲ့လောက်ထိ capacity ရောရှိလားခင်ဗျဟု
တ်အဓိကအဲယူရက် capacity ကကျွန်တော်တို့မှာရှိတယ်ကျွန်တော်ဝိုင်းပြီးလုပ်ပြီးတော့ဝိုင်းယူပေးနိုင်လို့ရဆွတ်ကဒါပေမဲ့စစ်တဲ့ capacity မှာတော့ထောင်နေတာတခုရှိတယ် NHM မှာတော့ပုံနေတယ်ပေါ့နော် NHM တော့ပုံနေတာတကယ်နဲ့စစ်တဲ့ capacity ကိုနည်းနည်းလေးဘောတော့ government ဘက်ကတခုတော့စီစဉ်မှာပါကျွန်တော်ထင်တာတော့လေအဲဟိုဆက်ပြီးတော့စစ်တဲ့နေရာမှာတော့ထောင်းနေတော့အဓိကကျွန်တော်တိုးပြီးစစ်လို့မရအောင်ဖြစ်နေတိုးပြီးယူလို့မရအောင်ဖြစ်နေတာဗောနော်အဲဟိုဘက်မှာတိုးပြီးစစ်လိုက်မယ်ဆိုရင်ကျွန်တော်တို့အဲလူနာရော data တွေရောထွက်လာမှာဗောနော်ဒီ positive negative တွေထွက်လာမယ်ဆက်ပြီးတော့ positive ဆိုရင် positive လေးကကျွန်တော်တို့ထားမဲ့နေရာထပ်လို့ပြန်အောင်တစ်ခါဆက်ပြီး positive ထွက်လာမယ်ဆိုတော့အဲ့ဒီ positive တမာကိုထားဖို့နေရာတစ်ခါတော့ထောင်းနေမယ်ဗောနော်အဲ့လိုလေးရရှိတယ်တခုတခုကတော့ထောင်းနေတာရှိတယ
်ဒါကဒေါက်တာကျော်မင်းထွန်းအစောပိုင်းမှာပြောတဲ့အခါမှာတံမွေမြို့နယ်ကိစ္စမှာပြောရင်50ကျော်မှ50လောက်ကအနက်မရဘူးဆိုတော့တံပြရလူနာပုံစံဖြစ်နေတာပေါ့နော်အဲ့တော့ဒီလူတွေနဲ့ပတ်သက်လို့ quarantine လုပ်ပဲ quarantine လုပ်ပဲဘာညာဆိုရင်အဲ့လူတွေကတော့လူလလရှိရလားခင်ဗျာ
ဟုတ်ပေါ့တော့အိမ်မှာခုနတချို့ကအိမ်မှာတီးခြားတယောက်တည်းနေတာရှိတယ်တချို့ကြောင့်2ယောက်တီးတက်နေတာရှိတယ်ပေါ့နော်တချို့ကြောင့် အိမ်မနေရအဆင်မပြေတဲ့လူရှိတယ်ခုနအဆောင်နေရလူအဆောင်သူရောဂါလက္ခဏာကြကြနေပြီအဆောင်လက်မခံတော့အလို့လူနာဟိုဒီပေါ့နော်ချို့ချောက်အိမ်မမိသားစုတွေအများကြီးပဲဟိုပေါ့နော်အဲချို့ချောက်လူလူလာလာနဲ့ဟိုတီးခြားနေကျင်တဲ့လူရှိတယ်အဲကျွန်တော်တို့အခုဒီရပိုင်းတွေမှာဟိုပြဿနာဘယ်လိုတက်လဲဆိုအဆောင်နေရလူတွေပြဿနာတက်တယ်အဆောင်လက်မခံတော့ဘူးအဲပြီးတော့ရက်ွက်ထဲရလည်းလက်မခံတော့ဘူးတို့တီးခြားလေးတနေရာလေးစီစဉ်ပေးပါပေါ့နော်သူလောလောဆယ်နေဖို့တိုင်ဖို့ပေါ့နော်နည်းနည်းအဆင်ပြေရပြီပေါ့နော်အလို့လူရှိအလို့လူနာအဲ့ဒီလူနာတွေတော့အနေနဲ့များတော့ဒီဘက်မှာကျွန်တော်အလိုလိုချင်းအပြင်အဆင်ပြေမယ်လို့ကျွန်တော်ပြောနေတယ်ပေါ့နော်ပြောနေတယ်အဲတချို့ကြောင့်တယောက်တည်းနေတယ်အဆင်ပြေရင်အဲ့လိုအိမ်မှာဒီကျွန်တော် report တင်ဟောဒီအဲသူနေဒီမြို့နယ်ပေါ့နော်ဒီရက်ွက်အုပ်ချုပ်ရေးမှုကိုကျွန်တော်ဘက်ကနေ report ပြောလိုက်တယ်ဒီမြို့နယ်မှာဒီအိမ်မှာ covid positive ပုံစံမျိုး suspect တယောက်ရှိတယ်တစ်ချက်ကြည့်ကြပြပါအဲရက်ွက်အုပ်ချုပ်ရေးမှုကနေဆင်ဒီလမ်းอ่ะပေါ့နော်ယာယီမှုစိန်မှုအကြောင်းကြမ်းဒီအိမ်မှာရှိရကြည့်ပေးတာသူအပြင်မထွက်စေတဲ့နှစ်ပတ်ပေါ့နော်အဲပြောမယ်ဆိုလောက်ဒေါင်းပုံစံမျိုးသူ့ကို quarantine ပုံစံထားတာလိုက်တာပေါ့နော်အများကြီးနေတဲ့လူကြတော့ကျွန်တော်တို့ခုန isolation ဆိုတဲ့ factor မှာကျွန်တော်ပြန်ရွှေ့ပြီးထားမယ်အဲ့လိုလေးတော့ကျွန်တော်တို့ခွဲထားတယ် isolation center မှာလည်း capacity ကအများကြီးမဆန်ဘူ
း Okay ဟုတ်နောက် fever clinic team မှာအဓိကနည်းနည်းကြတာကကျန်းမာရေးဝန်ထမ်းတွေရဲ့ beacon လုံခြုံမှုပေါ့အဲ့တော့ကျန်းမာရေးဝန်ထမ်းတွေရဲ့ beacon လုံခြုံမှုဆိုတာဖြားတဲ့လူတိုင်းကလာပြနေတယ်အများအားသူတို့ထိတွေ့နေရတဲ့အခါကျန်းမာရေးဝန်ထမ်းတွေရဲ့လုံခြုံမှုနဲ့ပတ်သက်လို့ဒီ fever clinic တွေကဘာလုပ်ပေးနိုင်လဲ
အဲကျွန်တော် fever clinic ကတော့အဓိကဒီ MOES ကနေကျွန်တော်ဒီချမှတ်ထားတယ်senior seeker တောင်းနေရတဲ့အချိန်ကျွန်တော် guideline နဲ့ကျွန်တော်ဆောက်လိုက်တာပေါ့နော် infrastructure ပေါ့နော် twin degradation တွေပါလုပ်တယ်ပြီး luna waiting area လုပ်ထားတယ်ပြီးတော့ luna line step by step လုပ်ထားပါပေါ့နော်ပြီးတော့ကျွန်တော်ဆရာဝန်တွေအတွက်ကိုဆရာဝန်ဆက်သက်ခံလို့ခေါ်ရပေါ့နော် examination room ဆိုတော့ကျွန်တော်ဒီလုံးဝအလုံးပိတ်အခန်းကြီးပေါ့နော်ကျွန်တော်ဒီလုံးဝအလုံးပိတ်ဆရာ luna နဲ့ဆရာဝန်နဲ့ကြားမှလည်း6ပေခုံခုံချပြီးပြန်ထိုင်ခိုင်းနေပေါ့နော်6ပေဆိုခုန luna အလုံးပိတ်ဆရာဝန်အလုံးပိတ်ခံနေမှာဒါပေမဲ့ luna အရှိမှာကြားမှလည်းကျွန်တော်ဟို plastic jar လို့ပေါ့ရှိရပန်လို့ပေါ့ရှိရပေါ့နော်အဲတခုနဲ့တခုနဲ့ infrastructure မတူကျွန်တော်တို့ဒီတောင်ပေါ်မှာဆိုပြီး plastic ကြားကြီးအထူးကြီးကားထားရှိမှာပေလူနာကိုလည်းအေးအရှိရတယ်6ပေကွာထိုင်ခိုင်းတယ်ပေလူနာဟိုတယောက်ပြီးတယောက်ပြီးတော့ဒီ volunteer ကနေပြီးရတယ်ဆေးဖြန်တယ်အေး plastic ရှိပြီးရောဒီလူနာထိုင်ကုန်တယ်ရောဆေးဖြန်ပြီးတော့နောက်တယောက်ကိုကျွန်တော်သူခေါ်တယ် volunteer အဝေးကနေ mine လမ်းခေါ်နောက်တယောက်ဝင်လို့ရပြီအဲ့ဒါမှနောက်တယောက်ဝင်လာတယ်ပေါ့နော်ဖြစ်နိုင်တယ်တယောက်နဲ့တယောက် cross infection ကိုခေါ်တယ်ပိုးမကူအောင်ရောဂါပိုးမကူအောင်လည်းကာကွယ်ထားပြီးတာပြီးတော့အဲပြီးတော့ဒီဆရာဝန်တွေပိုးမကူအောင်လည်းပြင်ဆင်ပြီးတာပေါ့နော်ပြေးရှားဝင်တဲ့တော့ကိုအင်ဂျီရေချုပ်တဲ့ဟိုလဲဖို့အခမ်းလဲရှိပြီးသားပြီးတော့အေးချုပ်ပြီးတော့လဲကျွန်တော်ကလိုရင်းစိန်နဲ့ပုံနဲ့ရှိပြီးသားအေးပုံနေတဲ့စိန်မှာပြင်ညုတ်နဲ့စီကလာတိတ်နေပြီးတော့ချက်ချင်းကြီးကဆေးလာဖြန့်နေအားလုံးပြီးသွားရင်ပေါ့နော်ပြီးတော့ဂျားမှာဂျူရွားဂျူရွားရဲ့ဗိုလန်တီးယားနေတဲ့ဆင်ဒီဆေးပုံနေနဲ့ဖြန့်တာရှိရဲအလုံးကပိုး infection control တော့တခြားလေးလုပ်ထားတယ်ကျွန်တော်ဒီ fever clean မှာတယောက်မှကျွန်တော်တို့ positive ဟိုမထွက်သေးဘူး contact လည်းမရှိသေးဘူးဟိုဒီဒီဂျမ်းမှာ hack ကဲဒီ or the work guy ပေါ့နော်ကျွန်တော် hacker work ကျမ်းမာ social ပေးတဲ့လူတွေပေါ့နော်အဲအနေနဲ့ကျွန်တော်ဆရာဝန်ရလည်း positive မရှိသေးဘူးသူနာပြုလည်းမရှိသေးဘူး volunteer လည်းမရှိသေးဘူးကျွန်တော်ပါကြောက်လဲဆိုတော့ဒီအဲ precaution ပေါ့နော်တရားလေးစီးနေကန်နေစနစ်တကျလေးလှူထားတဲ့ပုံမှာအခုချိန်ကြီးတော့ positive ဆိုတာအခုဒီချိန်ကြီးမရှိသေးဘူး fever clinic ကနေထွက်တဲ့လူတွေဟု
တ်ကဲ့အခုရန်ကုန်တိုင်းပြည်မှာရှိတဲ့ဒေါက်တာကျော်မင်းထွန်းတို့ဒီကိုရက်ဒီအားလုံးနဲ့မှာရန်ကုန်တိုင်းထဲမှာဘယ်မြို့နယ်ကဘယ်မြို့နယ်ဘက်တီကအဆိုးဆုံးလို့ဖြစ်နေလဲခင်ဗျာအဓိက fever clinic ကိုလူနာအများဆုံးလာတာလို့ပါလို့ချိန်နေ
ဒီအင်းစိန်ရဲ့အင်းစိန်လိုမယန်းကုန်းလိုဒီလိုင်းတိုင်းရွှေ့ပြီးသားအစ်မတွေကညားတယ်အစ်မတို့ဆက်ရုံအလုံးရုံတောင်တကုံလည်းညားတယ်အစ်မတွေကတောင်တကုံကလည်းတကယ်တည်းကိုအများကြီးပဲလာပြကြတယ်ဒီဆက်ရုံအလုံးရုံဘက်ကနေဝန်ထမ်းတွေပေါ့နော်ဒီလာပြကြတယ်ပြီးအစ်မတ်မှာဒီအထက်ကျုပ်ဆက်ရုံတွေလည်းအများကြီးတယ်အစ်မတ်လူတွေအများကြီးညားနေဟိုထောင်ထဲချီကြတယ်ပေါ့နော်အဲ့လိုလူတွေလာပြကြတယ်ပြီးတော့ဒီဘက်ကတော့ကျွန်တော်ဒီ new dream ပေါ့နော်ဒေါင်းတောင်းအေရီယာမှာကြတော့ဒီလူကအဲ့လိုဟိုဘက်ကဆိုင်တော့တိတ်မရှိဘူးပေါ့နော်ဆိုတော့ဒီနေ့ဆိုကျွန်တော်အများဆုံးမှဒီနေ့ဆို58ရောက်เออตะชู่หุบัดนี่จองยังไม่ได้80 80โหไอ้โหลนี่ป่ะแน่นอน60อบมาชื่อตัวหุบัดนี่จองดิแล้วหลูอู้นี่อ่ะยาได้ปอมาลาจาได้หลูต้งทาเลยยาได้แล้วだแม้ลาจาได้หลูเนี่ยมาโยคะลักษณะเนี่ยอุดๆไปโควิดลักษณะนี่แน่เปี่ยวตาเลยแหละกูดีกาลามาขึ้นนี่อ่ะป่ะเนาะเจอจุ๊ยเนี่ยไอ้โหลขึ้นแล้วไอ้หลูนี่โหแมเนจโหประมาทาไปปิ่มไปโหลลงมั้ยဆိုเลยဥစ္စာပြဿနာပဲတန်တယ်กูอ่ะလေဆော့อยู่มั้ยကိစ္စပဲတန်တယ်အဲ့လိုလိုပေါ့နော
်။ဟုတ်က
ဲ့ကျေးဇူးအားလုံးကြုံတွေ့နေခုလက်ရှိရန်ကုန်တိုင်းအတွင်းမှာဖြစ်နေတဲ့
အခုရန်ကုန်တိုင်းဒီ fever clinic မှာရှိတဲ့ကျွန်တော်တိရတော့ကျမိုင်ဝန်တန်းအများစုက volunteer လုပ်နေကြတာဖြစ်ပါလေ။အဲ့တော့ volunteer လုပ်နေတာဘယ်လောက်ထိကြာကြာလုပ်နိုင်ပါမလဲ။လူအင်အားလုံလောက်ရလား။အ
ဲကျွန်တော်အခုကတော့ရေရှည်တိုက်ပွဲလို့ခေါ်ပါတော့ဒီဟိုဒီ covid-19 ကလေ။ရေရှည်တိုက်ပွဲလို့ကျွန်တော်အားလုံး volunteer တွေတောထားတယ်ဒါကျွန်တော်တို့ဟိုရေရှည်တိုက်ရမယ့်အနေအထားရှိရယ်နော်အားလုံးပြည်စေတာ backup plan ကိုလုပ်ထား။ဘယ်လောက်ထိကူညီပေးနိုင်မလဲ။အစရယ်ကျွန်တော်တို့ဟုတ်တော့တော်တော်များများနဲ့ပူပေါင်းလာပါတယ်ကျွန်တော်ဆရာဝန်နေရောတူနာပြူတွေရောဒီဒီဖုန်းလန်ဒီယာလောက်ချင်တဲ့လူငယ်တွေရောဘောတော့အကုန်လုံးဘောတော့အစားအစာရသူတို့ဝိုင်းပြီးတော့ဟိုကူညီပေးတယ်ကျွန်တော်တို့ကလည်းစရရဒါတော့ကျွန်တော်တို့ဟိုမှတ်ထားပါဘောတော့နည်းနည်းလေးရည်ရှိမဲ့တဘောရှိရည်ရှိတိုက်ပွဲတို့ခေါ်ပဲအချိန်နဲ့ပြရတယ်အဲပြီးတော့ဒီနောက်ကလူတွေပြင်မယ်နဲ့ အခက်မသိရင်ယောဂပိုးလဲကူးနိုင်ချေရှိတာပေါ့နော်ကူးနိုင်ချေရောအားလုံးကလည်းဒါတွေရောကျွန်တော် risk ယူပြီးရောလောက်ကြတယ်ပေါ့နော်လောက်ကြတော့အားလုံးကလည်းဒီကျွန်တော်ဟိုဝိုင်းကြီးတောက်ဟိုကျွန်တော် covid 19ပေါ့နော် PSD ကျွန်တော်အတိုက်ထုတ်မယ်လို့ကျွန်တော်လက်ရှိ volunteer တွေဘက်ကနေလည်းအဲရည်မှန်းချက်တွေရှိတာပေါ့နော်ဟု
တ်ဟုတ်ကဲ့အခုဒီကိုရဲ့ဒီ fever clinic တွေကို run တဲ့အခါမှာသူ operate လုပ်တဲ့အခါမှာဒီဘဏ္ဍာရေးအခက်ဘဏ္ဍာရေးကိစ္စပေါ့အဲ့ဒါကအလူငွေတွေကိုအဓိကထားလားဒါမှမဟုတ်အစိုးရထောက်ပံ့မှုကိုအဓိကထားလားဘယ်လိုပုံစံမျိုးနဲ့သွားရမလဲ
အဲကျွန်တော်ကနှစ်ပိုင်းရှိတယ်ကျွန်တော်ကဒီ fever clinic ကကြတော့ကိုသူကိုထစနစ်ပေါ့နော်ကျွန်တော်တို့ပြည်သူလူထုရေဒိုနေရှင်းပေါ့နော်ကျွန်တော် donate ကြရတဲ့ဒီအလူငွေနဲ့ပေါ့နော်ကျွန်တော်ရက်တည်နေတယ်ရက်တည်နေတယ်ကျွန်တော်ပထမတော့ဒီစပြီးတော့မတီးရပေးတာတော့ကျွန်တော်မြို့နယ်ကျမ်းမှာနေတဆင်ပေါ့နော်ကျွန်တော်မတီးပေးလိုက်တယ်မတီးပေးတော့ကျွန်တော်စဖွင့်တယ်ဆိုတာလေစဖွင့်ပြီးတော့အလူရှင်များနေဒီမြို့နယ်လိုက်ဝိုင်းဝန်းကူညီပေးတယ်ဝိုင်းဝန်းကူညီပေးရတယ်ကျွန်တော်အလူငွေရတယ်အလူငွေနဲ့ရတဲ့ပတ်စံတွေရတယ်ကျွန်တော်စေဝါဝယ်တယ်ပြီးတော့ပစ္စည်းအကောက်ကိုပစ္စည်းဝယ်တယ်ဒွေးပစ္စည်းစေဝါတယ်အကုန်လူလာလေးအကုန်လုံးဝယ်စေးဆိုတဲ့စေးပုံးတွေဝယ်တယ်ကလိုရင်းရေဝယ်တယ်လူလာလေးဖြည့်တယ်ဖြည့်ပြီးအဲ့ဒီတစ်ဆင့်ဖြည့်ကျွန်တော်တို့အင်အားတောက်လာပြီးတော့ကျွန်တော် community တော့တစား clinic ကတစ်ခုနဲ့နှစ်ခုသုံးခုအဲ့လိုဖြည့်ပြီးတော့အခုကျွန်တော် network ဆိုတဲ့ community ရန်ကုန် community fever clinic ရန်ကုန် network ဆိုပြီးကျွန်တော်ဖွင့်လိုက်တယ်ဖွင့်ပြီးတော့ကျွန်တော်ဒီမြန်မာနိုင်ငံဆောင်များအပင်ကနေပါကျွန်တော်အဲဥပစီပြီးတော့မြန်မာနိုင်ငံဆောင်များတင်ရတော့အကြံပေးအနေနဲ့ပေါ့နော် advisor အနေနဲ့အလုပ်ပေးတယ်အဲပမောက်ခါကြီးအဲဒီပမောက်ခါကြီးတော်မမကြီးပေါ့နော်ဒေါက်တာတော်မမကြီးအနေနဲ့ပေါ့နော်ကျွန်တော်တို့ဒီ admin ပေါ့နော် admin အနေနဲ့အမကြီးကနေတစင်ခိုင်းလို့ပြီးတော့ကျွန်တော် guideline တွေချပေးရအစုပ်ကြီးတွေချပေးရအစုပ်ပြီးတော့ကျွန်တော်ဒီလောက်ရမယ်ခိုင်းရမယ်အချက်တွေပေါ့နော်အဲလူအဲ့လိုတွေချပေးရပြီးတော့ဒီကျွန်တော်အလုံးကိုဒီ training တွေပေးတယ် BBE ဝေဘုံဝင်ဒီချုပ်ပုံချုပ်ပြီးတော့လူနာဘလို့ခိုင်းရမယ်ဘလို့မေးရမယ်ဘလို့ဆိုင်ရမယ်ဘလို့လွှဲရမယ်ပေါ့နော်အစားကြီးတွေအစားဆုံးကိုအမကြီးကတစင်ဒီကျွန်တော်တို့ guide လုပ်ပြီးတော့ကျွန်တော်ဒီမြန်မာနိုင်ငံဆောင်များအတင်းမှာကျွန်တော်တို့ training ပေးတယ် training ပေးပြီးတော့ကျွန်တော်တို့ဒီ community fever clinic ရန်ကုန်တော့ဒီ network ကိုကျွန်တော်ဖွဲ့စည်းလိုက်တယ်ပေါ့နော်ဖွဲ့စည်းပြီးတော့ကျွန်တော်အဲ့ကနေကျွန်တော်အလူအဲ့ကနေ network ကိုကျွန်တော်အဲ့ network နဲ့ပဲကျွန်တော်နောက်ပိုင်းအလုပ်လုပ်တော့တယ်ဒီအလူရှင်တွေရတဲ့ပတ်စံတွေကိုကျွန်တော် network ကနေအလူခံပေးတယ် network ဒီ network ကအလူခံပေးတယ်ဒီလိုတဲ့ပစ္စည်းတွေကိုဒီ network ကနေပဲပြန်ပြီးဖြန့်ပေးတယ်ပေါ့နော်ဘယ်မျိုးလဲဥပမာဒီဟိုတောင်ဝင်ရလိုရယ်တောင်ဝင်ရတော့ network ကနေတစ်ဆင့်ကျွန်တော်ပြန်ပြီးရဒီ view သုံးတယ်ပေါ့နော်တောင်ဝင်ရဘလောက်ဘလောက်လိုရယ် network ကနေပြန်ပေးတယ်ပေါ့နော်ဟိုမယန်းကောင်လိုမယန်းကောင်ကနေ network ကပြန်ပေးရပေါ့နော်အဲဆရာဥပမာဒီချွေးပြီးသားလို့ချွေးပြီးသားကနေဟိုဆိုရင် network ကနေပြန်ပေးရပေါ့နော်အဲ့ဒါရှိတယ်ပြီးတော့တချို့မျိုးနဲ့အလိုက်ပေါ့နော်တချို့ကြောင့်တောင်ဝင်မျိုးနဲ့စီးတဲ့လူတွေအလူရှင်ရတက်တက်ရှိတယ်အဲ့ကြောင့် network ကိုမဝင်တော့တောင်ဝင်မျိုးနဲ့တက်ကိုဝင်သွားပေါ့နော်အဲ့လိုကြီးလည်းရှိတယ်အဲ့က network ကနေဒီက main ပုံစံမျိုးလောက်ထားတာပေါ့နော်အဲဟိုတလောလည်းကျွန်တော် donation ကိုနည်းနည်းအဲတောင်းလိုက်ရရှိတယ်အလူငွေပေါ့နော်ဘာကြောင့်လဲဆိုကျွန်တော်က network မှာလည်းပတ်စံနေရဒါလိုလာဘာကြောင့်လိုလာတော့တော်တော်များများလူနာတွေကအရန်လာကြတော့ကျွန်တော်ကဒီဒီလူလူတွေရရတဲ့ဒီအလူငွေနဲ့ပဲရက်တည်နေတော့ကျွန်တော်အေးအလူငွေကြက်တာနဲ့တက်လာပါတော့အေးအလူငွေမရှိကျွန်တော်ဒီ fever clinic ရက်သွားမယ်လေရက်သွားမယ်ဆိုတော့ကျွန်တော်ကျွန်တော် post တင်ပြီးတော့အလူခံ post တင်လိုက်တာပေါ့နော်ပြီးပြီးတော့အမအလူရှင်တွေကအေးတက်တာဝိုင်းကူပေးတယ်ဟိုဝိုင်းလူပေးတာပေါ့နော်ဝိုင်းလူပေးကျွန်တော်အခုအလူငွေနည်းနည်းလေးရလာတဲ့ဥစ္စာကိုကျွန်တော်ပြန်ပြီးတော့ဒူလေးပစ္စည်းပြန်ဖြည့်စေဝါပြန်ဖြည့်ပေါ့နော်အဲ့ဒါနဲ့ကျွန်တော်ပြန်ပြန်ဖြည့်တင်ပြီးတော့ကျွန်တော်လက်ရှိဟိုပြန်ရက်တည်နေတယ်ပေါ့နော်ရက်တည်နေတော့ဘယ်စီကလူရဲ့လူရဲ့စီကပြန်ဖြည့်ပြီးပြန်လုပ်ပြီးပေါ့နော်အဲ့လိုမျိုးအဲတောင်းနေတယ်ပေါ့နော
်တော
င်းနေတော့အခုအသိဖွင့်မဲ့စီကန်၃ခုရှိမယ်ဒီတောပုံရဲ့ဟိုဒီအလုံးရဲ့ကော့မှုရဲ့၃ခုရှိတယ်အဲအလုံးနဲ့ဒီတောပုံကတော့ဒီအပိုင်းနဲ့ဖွင့်ဖို့လုံနေတယ်တိုင်းကျက်မှာလာမစစ်သေးတော့တိုင်းကျက်မှာလည်းအလုံးတွေနည်းနည်းလေးများတယ်ဒီအပိုင်းတွေလာမစစ်ဖြစ်နေတာပေါ့နော်ဒါဖြစ်ရင်တော့ကျွန်တော်တို့ပြီးရတယ်ကျွန်တော်နောက်နေ့ဖွင့်ဖို့နောက်ရက်ဖွင့်ဖို့စီစဉ်ရှိတယ်အဲ့ဒီတော့ကိုလည်းကျွန်တော်ဒီ network ကနေပဲမတီးဟိုဖွင့်ပြအောင်ကျွန်တော်မတီးပြီးအဲအနေနဲ့ကျွန်တော်လိုတဲ့ပစ္စည်းတွေကျွန်တော်ထောက်ပံ့ပေးတာ ਈ တယ်ရှိတာပေါ့နော
်ဟုတ်ကဲ့အခုရေကုန်တိုင်းအတွင်းမှာဘယ်နဲ့မျိုးနယ်လောက်မှာထားပြီးသွားပြီလဲခင်ဗျာ fever clinic တွေကို
ကျွန်တော်ကတော့မျိုးနယ်20ပေါ့နော်ကျွန်တော်ဖွင့်တာလေအဲဒီမြောက်တကုံနဲ့ကျွန်တော်တို့ဒီခရမ်းပေါ့နော်ခရမ်းနှမျိုးနယ်ကကျွန်တော်တို့ဂျားတလောကဒီ local trust တွေမရှိတဲ့အချိန်မှာလူနာလည်းတိတ်မရှိလူနာလည်းပါတရေလုံးမတရေလုံးမလာရက်တွေလည်းရှိတယ်အဲဒါကျွန်တော်ပြန်ပိတ်လိုက်တယ်ပိတ်လိုက်တယ်ပိတ်ပြီးတော့ပြန်ဖွင့်မယ်ကျွန်တော်ဖွင့်လို့မရဘူးလူမဆုံးတော့ဘူးပေါ့နော်အကြောင်းမျိုးမျိုးကြောင့်ပြန်မဖွင့်ဖြစ်တော့ဆောင်ဝင်အင်အားမရှိတော့သူနာမှုအင်အားမရှိတော့ volunteer အင်အားမရှိတော့ပေါ့နော်အဲ့ဒါရင်းနဲ့ပြဿနာနဲ့ဒီနှမျိုးနယ်ကကျွန်တော်မဖွင့်ဖြစ်တော့ဖွင့်ဖြစ်တော့အခုနောက်တိုးပေါ့နော်ကျွန်တော်ဒီဒေါ်ပုံထပ်တိုးပြီးဖွင့်မယ်ဒီအလုံးဖွင့်မယ်ကော်မူးဖွင့်မယ်အဲ့ဒီ၃ခုထပ်ပေါင်းလိုက်ပထမနှစ်ခုဟိုဖယ်ပြီးတော့အဲ့၃ခုထပ်ပေါင်းလိုက်22ခုဖြစ်သွားတာပေါ့နော်အခုတန်လင်းမှာလည်းဒီအပိုင်းနှစ်ဖွင့်ဖို့လည်းစီစဉ်ဆွဲနေတန်လင်း fever clinic ပေါ့နော်တန်လင်း fever clinic ကလည်းကျွန်တော်တို့ဒီအစားတန်နေစိုးနဲ့ပေါင်းပြီးဖွင့်လာအခု teacher public မှာပေါ့နော် community ထဲမှာဖွင့်ဖို့လဲကျွန်တော်အခု plan ဆွမ်းနေပြီတို့ကြောင့်စိုးမလာကြတော့အခုစိုးကလည်း work load ကလည်းနည်းနည်းဒီအပိုင်းတွေတော်တော်များများလုပ်လာရတော့စိုးမလာလို့လုပ်လာရများနေတယ်အဲ့တော့တိကျအောင်ကျွန်တော်ခွဲထွက်ပြီးတော့ community มา phuen mae community มา ni tsin di ai ja khwae thot lai ya taku a sayo ma walk law taim ma shi yo cha ba le me khop ba ma be sa pong ni me alu bon no ai ye ja ne tan ni ma le aku a season swan ni
chanaw dira kan ni taw mya me chi de khan ma le thuru ga fiba clinic de ko taw taw a ku de sayo si kan le ma twa ye ja naw si kan ni le ma phuen nai de chi ma fiba clinic da adika lu phin ni ga bon no alu di fiba clinic di lou de khan ma adika yin san ya le akat khe yi su ba ri shi me le kya
ja da long a lo chanaw di lu at chat ga lo အများကြီးပေါ့နော်ကျားတော်တော့ကျွန်တော် donation ဟို funding မရတဲ့ပုံမှာကျွန်တော်ကဒီစေဝါတွေကောင်းဝိုင်းပရိယနဲ့ဘယ်လိုဖြည့်တင်ရမလဲအကောက်ဝယ်ပစ္စည်းကြီးကောင်းဝိုင်းဘယ်လိုဖြည့်ရမလဲပေါ့နော်အဲအဲ့ဒါလေးနည်းနည်းစိတ်ပူရတာပေါ့နော်စိတ်ပူရတော့ကျွန်တော်မှအေးစိတ်ပူရတာအေးအဓိက donor တွေ donation အလူငွေပေါ့နော်အလူငွေရနေကြပြန်ပြန်ဖြည့်တင်ပြီးဝယ်ရတဲ့ဥစ္စာပေါ့နော်နောက်ဆရာကျတော့ volunteer အင်အားပေါ့နော် volunteer ကလည်းဒီဆရာဝန်လိုရတဲ့ donor ပြုလိုရတဲ့ပြီးတော့ volunteer ကူပေးတဲ့ pride အဖွဲ့ကြီးလိုအပ်တယ်ပေါ့နော် volunteer ကူညီပေးတဲ့ညီကိုညီမကြီးလည်းလိုအပ်တယ်ပေါ့နော်အဲ volunteer တွေအများကြီးပြေးပါမလားဆရာဝန်များကြီးရှိကိုထိုင်ပေးနိုင်မလားအဲပြီးတော့နောက်ဆရာသူနာပြုဆရာဆရာမများလည်းထိုင်ပေးနိုင်မလားပေါ့နော်အဲ့ဒါကြီးအဲသူတို့ရရှိမှအားလုံးပေါင်းပြီးတော့စုံမှပဲကျွန်တော်တို့ကရက်တီးပြီးတော့ run လို့ရမှာပေါ့နော်အဲ့ဒါကြီးကတော့နည်းနည်းကျွန်တော်တို့စိတ်ပူရတာပေါ့နော်အေးဆိုတော့ clinic မှာနောက်ချက်တော့အခုကာလမှာကျွန်တော်ဒီအနှံ့ပြောက်တဲ့ကိစ္စဒီ covid တန်ရလူနာကိစ္စအခုကစိတ်ပူတစ်ခါဆက်ပူရပြောင်းအဲ့ဒီလူနာကြီးကိုပြမထားရမလဲဆိုရဲပြဿနာပေါ့တော့ကအဆောင်နေတဲ့လူတွေကလည်းတောက်ချောက်ဖုန်းနေစားကျမအနှံ့ပြောက်နေတယ်ကျမအဆောင်လည်းမကန်တော့ဘူးကျမကိုတနည်းအားထားပြီးပါတမိကိုတနည်းအားထားပြီးပါအလိုလူနာတွေကလည်းတောက်ချောက်ဒီမှာလည်းဒီမှာများတော့ဖြစ်အဆောင်နေတဲ့လူကများတယ်အခုကလေဒီယုံမိုက်ဆိုင်ရာဝန်ထမ်းတွေပေါ့နော်ဘန်ဝန်ထမ်းတွေတော်တော်များများအဆောင်နေကြတယ်အဆောင်နေသူတို့ရဲ့အခက်အခဲတွေကအလိုဖြစ်နေအဆောင်ကလည်းမကန်တာနဲ့သူဘာလို့ဖြစ်နေတော့အဓိကအေးပြဿနာသူတို့တီးခြားနေရတာပြဿနာတန်အခုချိန်မှာအခုဒီကာလမှာကျွန်တော်ကြုံတွေ့နေရတာလေ
โอเคနောက်ချက်တစ်ခုကျွန်တော်မေးချင်တာက fever clinic နဲ့မဆိုင်ပါဘူးဒါပေမဲ့ဒေါက်တာကျော်မင်းထွန်းတို့ကဒီကနေ့ကြောင်းရင်ဒီယောဂထင်းချော့ရေးမှာ dread အလုပ်နေတဲ့လူဆိုတော့အခုမြန်မာနိုင်ငံမှာအခုနောက်ဆုံးကျွန်တော်တို့တွေ့ရတဲ့ကိန်းဂဏန်းရဆိုရင် 20% လောက်စစ်တဲ့20ရာခိုင်နှုန်းလောက်ကပိုးတွေ့တယ်လို့ဖြစ်နေတယ်20ရာခိုင်နှီးပါပေါ့နော်အဲ့တော့ဒေါက်တာကျော်မင်းထွန်းတို့အတွေ့အကြုံရဆိုရင်ယောဂထင်းချော့ရေးနဲ့ပတ်သက်လို့ရန်ကုန်တိုင်းအတွင်းမှာအားရကျေနပ်စရာရှိလား
ပြောမယ်ဆိုရင်တော့အခုကဟိုအခုကတော်တော်ပြန်များတော့ဟိုယောဂတော်များဟို public မှာတော်များပြန့်တဲ့အနေထားဖြစ်နေပေါ့တော့ခုနပြောလို့ကျွန်တော် fever clinic မှာလာပြတယ်အယောက်90နဲ့ဖြတ်လိုက်မှာဆိုရင်၄၀ရတော့တန်တရားလူနာအေးတန်တရားလူနာတွေကတကယ်ဆက်လိုက်30ရတော့ positive ထွက်မယ်လို့ကိုဘကတော့သိနေရပြီလူနာပေါ့နော်သိနေရပြီဆိုအဲ့ဒီလူနာကအဲ့လူနာကိုထိ ंछ ို့ရမယ်ထိ ंछ ို့ရမယ်ဆိုတော့ယောဂထိ ंछ ို့ဖို့ကနည်းလေးလိုအပ်ချက်နည်းလေးရှိတာပေါ့နော်အဲ့ဒါဆိုကျွန်မဆိုတိတ်တော့အားမရဘူးပေါ့ကျွန်တော်အမြင်ပြောရမှာ
ဟုတ်ကဲ့ဘာလို့လိုအပ်ချက်ရှိပါလဲခင်ဗျ
ပြောမှလည်းနည်းနည်းပေါ့ပြောမှလို့ဒီခုနကကျွန်တော်ဒီအဲ့ဒီလူနာတွေကိုအဓိကထွက်လာတယ်ထွက်လာပြီအဲ့ဒီလူနာကိုတီးခြားဘယ်လိုလုပ်မလဲဘယ်လိုကြိုက်တွေ့မလဲပေါ့နော်အဲခွဲထုတ်လိုက်တော့ရက်ခွက်တွေကနေခွဲထုတ်ပြီးတော့ခုနကဒီခုန isolation ပုံစံတစ်ခုနေရာလေးပေါ့နော်တက်မှတ်လိုက်တက်မှတ်ပြီးအဲ့နေရာမှာလုံးဝကျွန်တော် facility ပုံစံမျိုးလေးဟို quarantine ပုံစံမျိုးထားထားလိုက်အခုကဒီ isolation center ထားရမယ့်နေရာလေးကတိတ်ပြီးတော့ကျွန်တော်တဘောမကြောင်နည်းနည်းလေးနေရာလေးကတိတ်ပြီးတော့ဟိုကျွန်မလို့နည်းနည်းတိတ်မကောင်းဘူးပေါ့နော်နေရာလေးကဒီဘောအဲ့လိုနေရာမှာသူတို့ဒူနာတွေပေါ့နော်ကတိတွေပါသူကြထားပြီးတော့ဒီဆေးရုံပုံစံမျိုးလေးပုံစံမျိုးပေါ့နော် isolation center ပုံစံဆေးရုံ hospital ဟိုပုံစံမျိုးလေး setting ပုံစံမျိုးလုပ်ထားအဲ့ဒီနာကို PUI ပေါ့နော် PUI ဆိုတော့ဒီခြားနာလူနာဟိုဆောင်းဆိုပြီးတက်မှတ်တာအနမ်းပြောက်အရသာပြောက် HMA မှာပဲ strike you positive ထွက်မှာဆိုရင်တခါလေ positive ကိုခွဲထုတ်လိုက်ဟိုဘက်ကို wave back positive ထားမဲ့ဆေးရုံတန်းဖို့ဆေးရုံနေရုံဖြစ်တော့တုံးရုံဖြစ်တော့မှာပေါ့နော်တုံးရုံဆိုတော့ခုနကဒီပုံမှန်ရှိနေတာဟိုဒီ government hospital ဆေးရုံရန်ကုန်ဆေးရုံဘာလို့ညာတော့အလိုဆေးရုံတယုံနောက်က isolation hospital ဆိုပြီး isolation center ပေါ့နော် center terminal hospital တက်မှတ်မလားပေါ့နော်ပြီးရဲ့တက်မှတ်ဆိုယာယီဆေးရုံယာယီနေရာအဲ့မှာဆွတ်ယူမယ်အဲ့မှာယာယီဟိုခုနပြောလို့ဥတာမှုလုပ်မယ်ယာယီကူးစုမှုလုပ်မယ်အဲ့လိုတက်နေရပြီးတော့နောက်အဲ့ရနေ positive negative ထွက်မှာဆိုရင်ဟိုနောက်တနေရာကိုကျွန်တော်ပြောင်းမလားနောက်တနေရာဆိုခုနကဒီ positive ထားမယ့်နေရာ center ပေါ့နော် positive ဒီ covid positive ဟို covid-19 positive ဟို treatment center ပေါ့နော်အဲ့လို center ကိုပို့မလားပေါ့နော်အဲ့လိုသုံးဟို triangle လုပ်လိုက်မယ်ဆိုရင်ဟိုတတိယကိုသူများများထိနိုင်မယ်ဟိုပြီးတော့ဒါပေမဲ့တခုတော့ဟိုပေါ့နော်ဒီဟိုအဲ့လိုသူယူဖို့ဟို over မှာ nation မှာစစ်တဲ့နေရာမှာဟိုပေါ့နော်များများတိုးစစ်နိုင်ဖို့ဟိုအရေးကြီးတာပေါ့နော်အဲ့တော့တိုးစစ်နိုင်မှအဖြေက positive ထွက်မှတခြားဒီဟိုဘက်ကို positive အတိုင်းဥတာမှုပေးလို့ရမယ်။ဟုတ်ဘူးဆိုရင် iso မှာပဲတပ်ပုံနေမှာ isolation center မှာတပ်ပုံနေမှာ။တပ်ပုံနေမှာဆိုညများစစ်နိုင်မှဒီဘက်ကနေ positive negative တက်တက်တော့တာထွက်မှအဲ့ဘက်က isolation center ကိစ္စကိုဟိုဘက်ကိုဟိုရွှေ့မလားအိမ်ပြန်မလားဆိုပြီးအဖြေထွက်လာမှာပေါ့နော်။ဘာမို့လို့ဒီဘက် isolation center မှာသွားပြီးတပ်ပုံနေမယ်ဆိုတဲ့ပြဿနာရှိတယ်။အဲ့အခုက isolation center ခဏယာယီနေနေပဲတက်မှတ်ထားလား။ဆွတ်မယူဘူး။အဲ့လိုဖြစ်နေကွာ။ဆွတ်မယူဘူးခဏတက်မှတ်မယ်ခဏနေမယ်။ အဆင်မပြေတဲ့လူနေမယ်အဆင်ပြေတဲ့လူအိမ်ပြန်မယ်အဲ့လိုဖြစ်နေကူပါလေအဲပြောမလို့ disease control အနေနဲ့တော့တိတ်ပြီးတော့အဲကျွန်တော်အမြင်ပြောပါဘောနော်ဒါပေမဲ့ဒီအစိုးအတိုင်းဒေသကြီးဆိုတော့အကောင်းဆုံးလုပ်ပါပါဒါပေမဲ့ကျွန်တော်အမြင်ကတော့တိတ်ပြီးတော့အဆင်မပြေတော့ဘူးထင်တယ
် Okay ဆိုတော့ကျွန်မတို့က fever clinic လောက်တဲ့ခါမှာလူကြားထဲမှာလက်တွေ့ရှိနေတယ်အဲ့တော့ community လူတို့ကြားထဲမှာကောယောဂပူကဘယ်လောက်ပြန့်နေပြီလို့ယူဆပါလဲတကယ် community ကြားထဲမှာရက်ရွာကြားထဲမှာကောဘယ်လောက်ထိယောဂပူပြန့်နေပြီလို့ပြင်ပါလဲကျောင်းတိုင်းတို့မှာ
အဲရက်ရွာကြားမှာတော့ပြောပါလေအနာဆိုပါလေအခုကဒီတော်တော်များများတော့သူအခုတဲ့အိမ်ဟိုဒီလက်ဒီအိလာကြတဲ့ခဲရပါတော့မင်းကဟိုကျွန်တော်လာကြတဲ့ခဲရပါကျွန်တော်တီးနိုင်တာပါတော့ဟိုရက်ကွက်အနေနဲ့ပြောမယ်ဆိုကျွန်တော်ရှိလာမှကျွန်တော် data တီးရတာလေဒါသီးရတော့ကျွန်တော်ရှိလာပြတဲ့ခဲရဟိုပေါ်တော့မင်းကဆိုရင်50နဲ့မင်းက sorry 51ယောက်51ယောက်မှာအနည်းပြောက်က34ယောက်5ယောက်ဝန်းကျင်ရှိရပါတော့ data ရပါတော့အဲ့လိုရှိရတဲ့လူကကြတော့ခြားချင်းလူလိုဖြစ်တဲ့ကိုလက်ကြိုက်တယ်နှုံးနဲ့ချောင်းဆိုးတယ်ကြီးကျက်တယ်အဲ့လိုကြီးရှိတယ်ဗျာတော့အဲ့လိုလူတွေကလည်းတနည်းအားဖြင့်မှာပဲထည့်ရမှာပေါ့နော်ဘာလို့ဟိုကိုဗစ်ကလည်းအဲ့လိုဟိုထဲမှာပါနေတော့ပေါ့နော်ဒါပေမဲ့အဲ့လိုထဲမှာထည့်မှာဆိုဒါပေမဲ့အဲ့ဒီထဲမှာကျွန်တော်တို့တနည်းအားဖြင့်သတ်မှတ်လိုက်တယ်35ယောက်ပဲထားပါတော့35ယောက်ဆိုတော့30လောက်ကဟိုစစ်မှန်ဆိုပေါ်လောက်တယ်ပေါ့နော်အဲ့လိုအနေထားမှာဆိုပြောမှဆိုရင်ငါးဖို့ပုံရင်ပုံမွားတော့ positive ထွက်မယ်လို့အခုချိန်မှာပြောလို့ရတယ်ကျွန်တော်ရှိလာကြတဲ့ထည့်ရနေလာကြတဲ့ထည့်ရနေအဲ့ဆိုရင်အခုဖန်လို့ရပြီရက်ွက်ထားမှာဘယ်လောက် operate ဖြစ်နေပြီလဲဆိုတဲ့အတိုင်းသားပေါ့နော်သားဖို့ဘုံသုံးဘုံလောက်တော့အနေထားလို့ဖြစ်နေပြီပြောလို့ဆိုတက်ဝက်လောက်ဒီပါလောက်ဖြစ်ဒီရက်ွက် area မှာလောက်ရှိနေလောက်ပြီဟိုကျွန်တော်အမြင်ပေါ့နော
်ဒါကတော့ရန်ကုန်တိုင်းဌာနကူအခမဲ့စီကံကွန်ရက်တာဝန်ခံလည်းဖြစ်တာဝန်မြို့နယ်ဌာနကူစီကံတာဝန်ခံလည်းဖြစ်တဲ့ဒေါက်တာကျော်မင်းထုတ်ကိုဆက်သွယ်မိမြန်ထားတာပါကျွန်တော်သားညဦးပါ
UN မှာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့စတာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနှာစင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ American Theater Suite New York ပြည်နယ်မှာ COVID-19 အကူအဆက်ခံရသူဟာတောက်တန်နေတနေ့တည်းမှာပဲ1000ကျော်ပြန်ပြီးဖြစ်သွားခဲ့ပါတယ်ဒါဟာဇွန်လ9ရက်နေ့ကစပြီးတရက်အတွင်းအကူအဆက်ခံရသူအစီအတွက်ပထမဆုံးအချိန်ဖြစ်နေပြန်များလာတာဖြစ်ပါတယ်ကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေပြန်ပြီးဖွင့်ခဲ့တဲ့နောက်ပိုင်းတဖြည်းဖြည်းတိုးလာတာမှာဒီနေ့ကိုအခုဆက်ခံရသူ600ကျော်ရှိရကနေပြီးခဲ့တဲ့ပတ်ကဖြန်းဖြန်းဒီနေ့ကို800ကျော်ထိတိုးလာတာဖြစ်ပြီးစနေနေ့ကတော့အခုဆက်ခံရသူ1000ကျော်ရှိတယ်လို့မြို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။ကမ္ဘာတစ်လွှာ COVID-19 အခုဆက်ခံရသူ32သန်းခွဲကျော်ရှိနေပြီးသေဆုံးရသူက1သန်းနီးပါးရှိနေပြီလို့ John Hopkins စစ်တမ်းမှာဖော်ပြထားပါတယ်။ယူကရိန်းနိုင်ငံမှာလူပေါင်း26ဦးသေဆုံးခဲ့တဲ့စစ်လင်းရင်ပြတ်ချတဲ့အကြောင်းရင်းကိုသိအောင်တမတ်ချတဲ့စုံစမ်းစစ်ဆေးမှုချက်ချင်းလှုပ်ဆောင်ဖို့သမ္မတဗိုလ်ဒူမီယာဇယ်လန်စကီကစနေနေ့မှာပြောပါတယ်။ဒေသတင်နန်းသားတွေလိုက်ပါလာတဲ့စစ်တပ်တရားပို့ဆောင်ရေးလေယာဉ်ဟာယူကရိန်းရှေ့မြောက်ပိုင်းအဝေးပြေးလမ်းမကြီးနဲ့မှာတောက်ကြံတဲ့ညနေကပြတ်ချခဲ့ပြီးမိလောင်ပောက်ကွဲခဲ့တာပါ။လေယာဉ်ပေါ်မှာတင်နန်းသား20နဲ့လေယာဉ်အမှုရမ်း9ဦးလိုက်ပါလာတာဖြစ်ပြီးတင်နန်းသား2ဦးသာအသက်ရှင်ကျန်ရတယ်လို့အရေးပေါ်ဝန်ဆောင်မှုဌာနကပြောပါတယ်။မြန်မာနိုင်ငံမှာဒီရက်ပိုင်းတည်းကိုဗစ်ကူးစက်မှုတိုးလာတာကြောင့်ပြည်သူတွေစိုးရိမ်တော့ကများနေတာကိုလျှော့ချဖို့အတွက်အစိုးရကနည်းလမ်းပေါင်းစုံရှာပြီးလှုပ်ဆောင်နေတယ်လို့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားဗဟိုကော်မတီဥက္ကဋ္ဌဖြစ်တဲ့နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောပါတယ်။ COVID ကာယောဂါဆိုင်ရာသိသင့်တဲ့အချက်လက်တွေနဲ့ဆောင်းရန်ရှောင်းရန်နည်းလမ်းတွေကိုကျွမ်းကျင်တဲ့စစ်တင်နာရှင်တွေနဲ့မင်းမြန်းနိုင်တဲ့အစီအစဉ်ကိုလာမယ့်သတင်းပတ်ထဲမှာစတင်မယ်လို့တောက်ကြံနေမင်းကောမှာပြောကြခဲ့တာပါမြန်မာနိုင်ငံမှာစနေနေ့အထိဆို COVID-19 အကူးဆက်ခံရသူ9960ဦးနဲ့သေဆုံးရသူက198ဦးရှိနေပါပြီဘင်္ဂလားဒေ့ရှ်နိုင်ငံမှာလက်ခံထားရတဲ့မြန်မာနိုင်ငံဘက်ကနေထွက်ပြေးလာတဲ့နိုင်ငံမဲ့ရိုဟင်ဂျာမွတ်စလင်တွေနေရပြန်နိုင်ရေးအတွက်ဝိုင်းဝန်းအဖြေရှာပေးကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစင်နာကကမ္ဘာနိုင်ငံတွေကိုမေတ္တာရက်ခံလိုက်ပါတယ်နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့55နှစ်ပြည့်ကုလသမဂ္ဂထွေထွေညီလာခံကိုပေးပို့တဲ့စနေနေ့ဗီဒီယိုမင်ကွန်းမှာရှိတ်ခါစင်နာကပြောကြားခဲ့တာပါ။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်ကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကို ရာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။ဒီရွေးကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရွတ်တော့
This program has come to you from the Voice of America, Washington.